Welcome to the Voice of America in Burmese.
Mingla wa khmya. VOA American tan ye 2022 khu ne zon la 23 ye ne cha da bare ne mne phe tan lwe season ne go American pi daw su Washington DC myo daw ga ne dai yai sa tin thau lwe ni ba bi. Da a pyin VOA ye Facebook cha myan na ga ba dai yai thau lwe ni ba de khmya.ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါသတင်းတွေကိုနန်းလောင်နဲ့အတူပြောပြပေးသွားမှာပါဒီမိနစ်နားဆင်မဲ့သတင်းတွေမှာတော့ယူကရိန်းရှိဘက်မှာရုရှားတပ်တွေအပြင်းထန်ဆက်လက်ထိုးစစ်ဆင်နေတဲ့သတင်းအာဖဂန်နစ္စတန်နိုင်ငံမှာအင်အားပြင်းငြိမ်ရင်းရောက်တည်ဆုံးသူ1000ကျော်တက်မင်းရှိခဲ့တဲ့သတင်းဆက်ရထိတဲရောက်နိုင်ငံတကာသတင်းတွေကိုကြားကြရမှာဖြစ်ပါတယ်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်
တော်ကြီးရမ်းနေကြတော့လာဟိုလေလာပြီးတော့သူကြတကယ်အချို့မလို့သူတို့ကပြစ်ဆောင်တယ်ကိုဟိုပြစ်တာပြစ်ဆောင်ရေပေါ်ကြသူတို့ကဘုံတော့ကျွန်တော်တို့ကဥအောင်မချားတော့တာလေ
မကွေးတိုင်းနဲ့စကိုင်းတိုင်းနဲ့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်မချားမယ်ပါရဲ့မချားမီမှာပဲအပြည့်စုံကတော့တော်တော်ဆင်ရပါမယ်စာလင်ကြီးမြို့နယ်တဲ့တိုက်ပွဲတွေဖြစ်ပြီးဖမ်းဆီးခံထားရတဲ့အရသား40ကျော်ပြန်လွတ်လာပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်အရသာတည်ဆုံမှုဟာ2000ထက်မကနိုင်ဘူးလို့သုံးသပ်သူတွေကပြောဆိုပါရဲစစ်ပွဲတွေကြောင့်လည်းမကရာသီဥတုကြောင့်နေရာဆွန့်ခွာရသူတွေလည်းရှိပါတယ်မကြမီမဲ့အပြည့်စုံကိုတင်ပြပေးပါမယ်အခုတော့သတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကတင်ပြပါတော့မယ်ခင်ဗျာ
ယူကရိန်းနိုင်ငံ CVO တွင်ညက်ဒေတာကိုတိမ့်ဖိတ်ဖို့ကြိုးပမ်းနေတဲ့ရုရှားတပ်တွေဟာအပြည့်အထန်ဆက်လက်တိုက်ခတ်နေတဲ့အကြောင်းဗြိတိန်ကာဝေးဝန်ကြီးဌာနကပေါ်ထူးနေမှာသတင်းထုတ်ပြန်ပါတယ်ဒွန်ဘတ်စ်ဒေသမှာရုရှားကအရင်တပ်ဖွဲ့တွေအများပြားချထားဖို့ကြိုးပမ်းနိုင်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါ။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကတော့အရှေ့ပိုင်းလူဟန်ဒေသကစစ်ရေးအခြေအနေဟာခက်ခဲကြမ်းတမ်းတဲ့အကြောင်းနဲ့ကျူးကျော်သူရုရှားတပ်တွေဟာတွန်းမြစ်ဖိအားပေးနေတဲ့အကြောင်းဗီဒီယိုမင်ကွန်းမှာပြောဆိုသွားပါတယ်။အဓိကကြားတဲ့နေရာတွေကယူကရိန်းတပ်တွေကိုဖယ်ရှားနိုင်ဖို့ရုရှားဘက်ကကြိုးပမ်းနေကြောင်းလဲပြောပါတယ်။လူဟန်ဒေသအုပ်ချုပ်ရေးမှူးကတော့နေရာတကာမှာမိလာမှုတွေ၊နိုင်ရီမပြတ်လက်နက်ကြီးပစ်ခတ်မှုတွေနဲ့ငရဲပြည်ရောက်နေသလိုအခြေအနေတွေနဲ့ရင်ဆိုင်နေရတဲ့အကြောင်း AP3 ဌာနကိုပြောဆိုခဲ့တာပါ။ CVO တွင်ညမျိုးကယူကရိန်းတိုက်ခိုက်ရေးသမားတွေနဲ့အရသာ900လောက်ခုလုံနေတဲ့ Azov Darus ပစ္စည်းစက်ရုံမှာတိုက်ခိုက်မှုတွေအပြင်းထန်ဖြစ်နေတယ်လို့လည်းပြောပါရယ်။ Luhansk ဒေသ95ရာခိုင်နှုန်းကိုရုရှားတပ်တွေထိန်းချုပ်ထားပြီးယူကရိန်းတပ်တွေက Darus စက်ရုံတစ်ဝိုက်လောက်ကိုသာထိန်းချုပ်ထားနိုင်တဲ့အကြောင်းလဲ AP3 ကဖော်ပြခဲ့တာပါ။ဒီတစ်ပတ်ကန်ကစက်မှုလုပ်ငန်းတွေရှိရမျိုးဖြစ်တဲ့ Lisit Chang ပါလေရုရှားတပ်ဖွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်တိုက်ထိုက်ပစ္စည်းမှုတွေကြီးမားတဲ့အကြောင်းလဲလူဟန်ဒေသအုပ်ချုပ်ရေးမှူးကပြောဆိုထားပါတယ်။ရှေ့ပိုင်းဒေသကိုကာကွယ်ဖို့ခက်ခဲတဲ့အကြောင်းယူကရိန်းသမ္မတကလက်ခံပြောဆိုထားပေမဲ့ရုရှားတပ်တွေကယူကရိန်းရုရှားတပ်တွေကယူကရိန်းတပ်တွေရဲ့ခုခံမှုတွေနဲ့ဆက်လက်ရင်ဆိုင်သွားမှာဖြစ်ကြောင်းလဲပြောဆိုထားပါတယ်။
ယူကရိန်းတပ်ပုံဆရာလည်းဖြစ်မတန်ကာထုတ်လုပ်သူလည်းဖြစ်တဲ့ Max Levin နဲ့သူ့ကိုလုံခြုံရေးယူပေးတဲ့တပ်သားတယောက်ကိုရုရှားတပ်ဖွဲ့ကတပ်ဖြတ်ခဲ့တယ်လို့နေစီမချာသတင်းထောက်များအဖွဲ့ RSF ကပြောပါတယ်။ယူကရိန်းမြို့တော် Kiev အနီးမှာပျောက်သွားတဲ့အဝေးထိန် drone ယာဉ်ကင်မရာကိုလိုက်ရှာတဲ့အချိန် Max လက်အတွင်အသက်ခံရတာဖြစ်တယ်လို့ဒီဖြစ်ကိုစုံစမ်းခဲ့တဲ့ပြည်သူ့အခြေစိုက် RSF အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြလိုက်တာပါ။မေ24ကနေဇွန်3ရက်နေ့ထိစုံစမ်းမှုအတွင်း RSF ကရရှိခဲ့တဲ့သတင်းအချက်အလက်တွေနဲ့တပ်သေးအထောက်အထားတွေရ Levin နဲ့โอเลนสกีชานาชอฟโตကိုရုရှားတပ်တွေကမော့စ်ချန်ယွာနီမှာမတ်လ23ရက်နေ့ကတပ်ဖြတ်ခဲ့တာဖြစ်တယ်လို့အစိုးရခန်းစာမှာပြောထားပါတယ်သူတို့နှစ်ဦးကိုစစ်ဆေးမင်းမြတ်မှတပ်ဖြတ်ခဲ့ပုံရတယ်လို့နှိပ်စက်ခဲ့ပုံလည်းတွေ့ရတယ်လို့ပြောပါတယ် RSF စုံစမ်းရေးအဖွဲ့ကောင်းဆောင်အာနိုဖရိုကနဲ့အတူယူကရိန်းမှာလာဗင်နဲ့အတူတွဲလုပ်ခဲ့ပူတဲ့ပြင်သစ်နိုင်ငံသားစစ်တပ်ပုံတရင်ထောက်ပက်ထရစ်ချော်ဗဲလ်တို့ကဥဆောင်ပြီးတော့စုံစမ်းခဲ့တာပါရုရှားတို့ရဲ့ကျူးကျော်စစ်ကိုတပ်ပုံရိုက်မှတ်တမ်းပြုစုနေတဲ့လာဗင်ရဲ့ drone ကင်မရာကိုလိုက်ရှာကြတဲ့အချိန်သူတို့နှစ်ယောက်ကိုရုရှားသက်သားတွေဖန်စီတော်ရာဖြစ်တယ်လို့စုံစမ်းရေးအဖွဲ့ကကောက်ချက်ချခဲ့ပါတယ်။အခင်းဖြစ်တဲ့နေရာကရတဲ့တပ်တွေအထောက်အထားတွေထဲမှာကြီးစံတွေဘသူဘဝဖြစ်ကြောင်းဖော်ပြတဲ့ဆက်ရအထောက်အထားတွေဒီအနေနဲ့နမူနာတွေအပြင်မိကျွန်းနေတဲ့ Lavin ရဲ့ Fort Maverick ကားနဲ့အခြားပစ္စည်းတွေအရသူတို့အသက်ခံခဲ့ရတယ်ဆိုတာညွှန်ပြနေတယ်လို့ RSF ကပြောပါတယ်။ကလေးလေးယောက်ဖတ်ခဲ့တဲ့40အရွယ် Lavin ဟာယူကရိန်းစစ်ပွဲအတွင်းအသက်ခံရတဲ့တရင်သမားရှိဦးထက်ကတူပါဝင်ဖြစ်ပါတယ်။သူ့ရဲ့အလောင်းကိုဧပြီလ၂ရက်နေ့ကတအုပ်တစ်ခုထဲမှာတွေ့ခဲ့တာပါ။သူဟာယူကရိန်းသတင်းမီဒီယာတွေ Reuters, BBC နဲ့ AP အပါအဝင်နိုင်ငံတကာသတင်းဌာနတွေမှာပါလှုပ်ကိုင်ခဲ့သူလည်းဖြစ်ပါတယ်
။ယူရိုပတမကအီယူရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးမှာယူကရိန်းနိုင်ငံကိုဖော်ဝင်ဖြစ်လက်ခံရေးကိစ္စအဓိကဦးစားပေးဆွေးနွေးကြဖို့ရှိနေပါတယ်။ EU ဖော်ဝင်ဖြစ်ရေးယူကရိန်းရဲ့ရှောက်ထားမှုကို လက်ခံလိမ့်မယ်လို့ယုံကြည်တဲ့အကြောင်းလဲဥရောပကောင်စီရဲ့လက်ကျဥက္ကဋ္ဌပြည်သူနိုင်ငံကပြောဆိုလိုက်ပါတယ်
dernière et nous avons une discussion aujourd'hui qui a permis de montrer
Sunni Pia now အဖွဲ့ဝင်ဖြစ်လက်ခံမှုအတွက်အားလုံးကသဘောတူခဲ့ကြပါတယ်လို့ပြည်ထောင်နိုင်ငံရဲ့ဥရောပရေးရာဝန်ကြီး Clement Baum ပြောဆိုသွားတာပါ Ukraine ဖြင့် Moldova နဲ့ Georgia နိုင်ငံတွေရဲ့အဖွဲ့ဝင်ဖြစ်လျှောက်ထားချက်တွေကို EU ခေါင်းဆောင်တွေတရားဝင်မဲခွဲဆုံးဖြတ်ချက်အမှဖြစ်တဲ့အကြောင်းလဲပြောဆိုသွားပါတယ် Ukraine ကတော့နိုင်ငံပေါင်း28နိုင်ငံမှာပါဝင်တဲ့ EU မှာအဖွဲ့ဝင်ဖြစ်အများဆုံးလက်ခံမှုတိုက်တွန်းနေတာဖြစ်ပါတယ်ပေါ်တူဂီနဲ့ဒိမတ်တို့လို EU ဖွဲ့ဝင်နိုင်ငံတချို့ကတော့အစိုးရမှာလက်ခံမှုတွတ်ဆုပ်တဲ့သဘောထားတွေပြောဆိုထားပေမဲ့ဥရောပကော်မရှင်ရဲ့အကြီးအကဲအာဆူလာဗွန်ဒလီယန်ကတော့ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲအခိုင်အမာထောက်ခံမှုပေးထားပါတယ်ဒါပေမဲ့ယူကရိန်းကလိုလားနေတယ်လို့မြန်မြန်ဆန်ဆန်အဖွဲ့ဝင်ဖြစ်ဖို့တော့ဥရောပခေါင်းဆောင်တွေကလက်ခံမဲ့ပုံမပေါ်ပါဘူးတမန်အားဖြင့် EU ဖွဲ့ဝင်ဖြစ်ဖို့နှစ်နဲ့ချီဒါမှမဟုတ်ရင်လည်းဆယ်စုနှစ်နဲ့ချီကြာမြင့်လေရှိရပါတယ် EU ထိပ်သီးအစည်းအဝေးမှာတော့ရုရှားနဲ့ဆက်ဆံရေးယိုယွန်းလာနေတဲ့အခြေအနေကိုလည်းဆွေးနွေးကြမှာဖြစ်ပါတယ်
ရုရှားအစိုးရကကြောရုံနောက်ခံပေးထားတဲ့ online ကနေထုတ်ဖောက်တက်ခဲ့သူ hacker တွေကယူကရိန်းနိုင်ငံကိုထောက်ခံအားပေးနေကြတဲ့နိုင်ငံ40ခုကအစိုးရ agency တွေ think tank ပညာရှင်အဖွဲ့တွေစီးပွားရေးလုပ်ငန်းတွေနဲ့အကူအညီပေးရအဖွဲ့တွေကိုပြင်မာထားပြီးတော့မဟာဗျူဟာကြကြထောက်လာနေတယ်လို့ Microsoft company ကပြောပါတယ်online ကနေတက်ခဲခံရတဲ့အနေဆုံးကွန်ပျူတာကုန်ရက်တစ်ခုကနေ hacker တွေရသွားတဲ့ data အချက်လက်က29ရာခိုင်နှုန်းရှိတယ်လို့ Microsoft ရဲ့ပို့ထူးနေထုတ်အစည်းအဝေးမှာဖော်ပြထားပါတယ် hacker တွေပြစ်မှတ်ထားတက်ခဲမှု3ပုံ2ပုံလောက်ကမြောက်အတ္တလန်တိတ်စာချုပ် NATO တပ်ဖွဲ့ဝင်နိုင်ငံတွေဖြစ်တယ်လို့လည်းအစည်းအဝေးမှာဖော်ပြထားတာပါ cyber တက်ခဲရေးသမားတွေရဲ့နံပါတ်1ပြစ်မှတ်က American ပြည်ထောင်စုဖြစ်ပြီးသူ့နောက်နံပါတ်2နေရာမှာတော့ Ukraine နိုင်ငံအတွက်လက်နက်တွေကြားခံပို့ပေးနေတဲ့ Poland နိုင်ငံကဖြစ်ပါတယ်ပြီးခဲ့တဲ့နလတာကာလအတွင်း Denmark Norway Finland Sweden နဲ့ Turkey နိုင်ငံတွေမှာလည်း cyber တိုက်ခိုက်မှုတွေတိုးပြီးတော့တွေ့လာနေရပါတယ် Ukraine ဘက်ကခုခံကာကွယ်ဖို့နိုင်ငံတွေပူးပေါင်းလုပ်ကွင်လာတဲ့အတွက် Russia ထောက်လှမ်းရေးဘက်ကလည်း Ukraine မဟာမိတ်အစိုးရအဖွဲ့တွေကို online ကနေထိုးပေါက်ပြီးတော့ data တွေရယူဖို့အချိန်မြင့်ကြိုးပမ်းလာတာဖြစ်တယ်လို့လည်းစာမျက်နှာ28မျက်နှာပါအစင်ခါသားမှာဖော်ပြထားပါတယ်
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.13 MHz 540 kHz 8433 MHz 551 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်အန်တမြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံရှစ်တောင်ပိုင်းမှာအင်အားပြင်းငရင်လှုပ်ခတ်မှုကြောင့်လူပေါင်း1000ကျော်သေဆုံးပြီးရာနဲ့ချေထိခိုက်ဒဏ်ရာရတဲ့အကြောင်းတာလီဘန်အာဏာပိုင်ကပြောပါရယ်ဗိုလ်ထုနေစော်ပိုင်းကငရင်ညောက်သေချေထိခိုက်သူအရေးတွေဟာပိုတိုးလာနိုင်တယ်လို့လည်းကယ်ဆယ်ရေးဝန်ထမ်းတွေကပြောပါရယ်ပါကစ္စတန်နဲ့နေဆက်နိုင်ငံရှစ်တောင်ပိုင်းကပက်တီကာနဲ့ကိုစပီနယ်တွေမှာထိခိုက်မှုတွေအများဆုံးဖြစ်တဲ့အကြောင်းလဲတာလီဘန်စိုးရရဲ့ကပ်ဘေးအနေနဲ့စီမံခန့်ခွဲမှုဆရာဒုတိယဝန်ကြီးမော်လာဝီရှရာဖူဒီမွတ်စလင်ကပြောပါရယ်အင်အား 6.1% ရှိတဲ့ငရင်ဟာကိုစပီနယ်မြို့တော်နဲ့44ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်တာလို့လဲအမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောဆိုထားပါရယ်ဒေသခံသတင်းထောက်တင်နဲ့မြင့်မြင့်တွေ့သူတွေကတော့သေဆုံးသူ2500လောက်တိရှိနေတယ်လို့ခန့်မှန်းထားကြတာပါဘက်တီကာပြည်နယ်ကခရိုင်တစ်ခုမှာအနည်းဆုံးသေဆုံးသူ1000လောက်နဲ့ဒဏ်ရာသူ1500လောက်ရှိတယ်လို့လဲအုတ်ချွေးရမှုက VOA ကိုပြောဆိုထားပါရယ်မရင်ညောက်ထိခိုက်သေဆုံးမှုတွေအတွက်ဝန်ထမ်းကြောင်ကုလသမဂ္ဂအကြီးအကဲကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးကလည်းဝန်ထမ်းစကားပြောကြားထားပါရယ်
ဒီတရင်ဘက်ကောင်ကစပြီးတော့မက္ကဆီကိုကနေတင်ပို့လာမဲ့ကလေးနုံမုံဘူ16တန်တည်ယူပို့ဆောင်မှုလွယ်ကူချုံးမွေးမှုရှင်အောင်ကူညီမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပို့ထုနေမှာကြေညာပါတယ်အမေရိကန်ကကလေးနုံမုံထုတ်ဆက်ယုံပေးလိုက်တဲ့အတွက်နိုင်ငံတော်နှုံမုံပြက်လက်နေတဲ့အပေါ်အစိုးရကဝိုင်းပြီးတော့ကူညီတာပါ Nestor ဆက်ယုံထုတ် Gaba Goodstra Gentle ကလေးနုံမုံအလေးချိန်ပေါင်တန်လောက်တင်လာမဲ့ကုန်ကားတွေကိုအဆင်ပြေအောင်အမေရိကန်ကြမ္မာရေးနဲ့လူသားရင်းမြစ်ဌာန HHS ကကူညီပေးမယ်လို့သမ္မတအင်ဖီရိုကပြောပါတယ်ဒါဟာအမေရိကန်ကိုလက်ရှိချိန်နဲ့တင်ပို့ထားတဲ့နှုံမုံပမာဏရဲ့နှစ်နီးပါးရှိပါတယ်။ဥရောပနဲ့ဩစတြေးလျကကလေးနှုံမုံတွေလည်းကုန်တင်လျင်တွေနဲ့အမေရိကန်ကိုတင်ပို့ထားပြီးဖြစ်တယ်လို့ဒီတိရင်ဘက်ကုံလောက်မှလည်းကုန်တင်လျင်နေစည်းနဲ့နှုံမုံတွေထောက်ရထပ်ပြီးတော့ရောက်လာဖို့ရှိနေပါတယ
်။ယူကရိန်းကိုရုရှားကျူးကျော်တက်ခတ်မှုနဲ့နောက်ဆက်တွဲလောင်စာဆီဆေးချင်းမြို့မှုတန်ခံရတာတွေကိုတက်တာရရစီဖို့ဘိုးအစိုးရကလောင်စာဆီခွန်ကောက်ခံမှုတွေကိုယာယီစိုက်ထားပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလွှတ်တော်ကိုတိုက်တွန်းလိုက်ပါတယ်။
Today I'm calling on Congress to suspend the federal gas tax For the next 90 days.
နွေရာသီကာလခီးသွားရာသီတခြားဖက်ဒရယ်ဆွေးရရဲ့လောင်စာဆီအခွန်ကောက်ခံမှုကိုရပောင်း90ကျားစိုက်ထားပြီးဖို့ကွန်ဂရက်လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်လို့သမ္မတဘိုက်ဒင်ဗိုလ်ထုနေ့ကပြောလိုက်တာပါစီတကာလန်ကို 18.4 စင်အခွန်ကောက်ခံနေတာကိုစက်တင်ဘာလထိစိုက်ထားပေးဖို့တိုက်တွန်းမဲ့အကြောင်းသမ္မတရဲ့မိန့်ခွန်းမတိုင်ခင်မှာပဲအင်ဂျီတော်ကလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်ခွန်ကောက်ခံမှုဆိုင်ငံလက်ယုံနဲ့ဈေးတက်နေတာတွေတက်တာသွားမှာမဟုတ်ဘူးဆိုတာကိုသမ္မတအနေနဲ့လက်ခံထားပေမဲ့ယူကရိန်းစစ်နဲ့ကြုံရချိန်မှာအမေရိကန်ပြည်သူတွေအသက်ရှူချောင်းလွတ်တော်ကအတက်နိုင်ဆုံးကြိုးပမ်းတင်တယ်လို့ယုံကြည်ထားတဲ့အကြောင်းလည်းအင်ဖြူတော်ကပြောပါရယ်အမေရိကန်မှာလောင်စာဆီပေါ်ကောက်ခံရရှိတဲ့အခွန်ငွေတွေကိုတော့ဆောက်လုပ်ရေးစီမံကိန်းတွေမှာတုံ့ဆွဲလေးရှိပါရယ်လောင်စာဆီအခွန်ဆိုင်ငံမှုကြောင့်ခံမှန်းကြီး10ဘီလီယံလောက်ဆုံးရှုံးရမှာကိုတခြားဝင်ငွေတွေနဲ့ကာမိနိုင်တယ်လို့လည်းသမ္မတကပြောဆိုထားပါရယ်အမေရိကန်မှာစီစည်းတွေတက်လာနေရမှာအခုဆိုရင်တော့ပြင်းပြတကားလန်ကို $5လောက်ထိရှိနေပါရယ
်အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာဖမ်းမိခဲ့တဲ့များတဲ့အကြီးဆုံးမြန်မာစပအုံးမွေကြီးတကောင်ကိုဇီဝဗေဒပညာရှင်အဖွဲ့တစ်ခုကဖမ်းမိခဲ့ပါရယ်အလေးချိန်115ပေါင်ရှိပြီးတော့18ပေရှိတဲ့စပအုံးမွေအမကြီးမှာဥ122လုံးရှိနေတာကိုလည်းတွေ့ရပါရယ်ဖလော်ရီဒါအနောက်တောင်ပိုင်းကသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ကစပအုံးမွေတို့ရဲ့လှုပ်ရှားမှုဥပပွားပုံပြုံမှုနေတိုင်းပုံနဲ့မွေတိုက်တွေကိုလနိုင်ဖို့မွေရှိကိုထောက်လန်းကြိယာတွေတက်ပြီးတော့လွှတ်ထားပေးတာပါမွေလေ့လာရေးအဖွဲ့လုပ်ငန်းမန်နေဂျာ Ian Batusis ကဒီနိုးလို့နာမည်ပေးထားတဲ့မွေထီးကြီးတစ်ကောင်ကို Everglades အနောက်ဘက်မှာအရမ်းမှလွတ်ပြီးတော့စပအုံးမွေတွေကိုလေ့လာနေတယ်လို့ပြောပါတယ်ဖလော်ရီဒါပြည်နယ်မှာဩဂုတ်လရောက်တိုင်းစပအုံးမွေတွေကိုတရင်နှစ်ပတ်ကြာလိုက်ဖမ်းပြီးတော့ရှင်းလင်းတဲ့အစီအစဉ်ရှိပါတယ်ဒီအစီအစဉ်မှာပါဝင်တဲ့မွေအများဆုံးဖမ်းနိုင်သူကိုဒေါ်လာ2500အထိစုချတာဖြစ်ပါတယ်။မိနစ်3ကတော့ပြည်နယ်25ခုကလူပေါင်း600ကျော်ဖလော်ရီဒါမွေဖမ်းပွဲမှာပါဝင်ခဲ့ကြတာပါ။2013ခုနှစ်ကစတင်ခဲ့တဲ့စပအုံးမွေဖယ်ရှားရေးအစီအစဉ်ကနေဖလော်ရီဒါပြည်နယ်အနောက်တောင်ပိုင်းမိုင်တရာပတ်လည်ကစပအုံးမွေ1000ကျော်ကိုဖမ်းဆီးဖယ်ရှားပြပါပြီ။ဖလော်ရီဒါမှာအရင်တုန်းကဖမ်းမိခဲ့တဲ့အကြီးဆုံးစပအုံးမွေက185ပေါင်အထိရှိတာဖြစ်ပါတယ်။
သတင်းတွေကိုကိုအောင်လင်ဦးနဲ့နန်းလောင်တို့ကပြောပြသွားတာပါ VOA ရဲ့ကြာတာပတင်းနေမနေ့ဖက်အတန်လွင်စီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လိုက်ပြီးတော့ကျွန်တော်တို့သတင်းဖေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပါတော့မယ်ပထမအဆုံးအနေနဲ့ကတော့မကွေတိုင်းဒေသချင်းမင်းမှုခရိုင်ပွင့်ပူမြို့နယ်အတွင်းမဲဇလီကျိုးတရာထိပ်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပြန်အလှန်ပစ်ခတ်ပြီးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထက်မနည်းကြာဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကကြာဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကလည်းတဦးသေဆုံးခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ကံသစ်ချေရွာနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတို့တိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီဘက်က12ဦးသေဆုံးခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုရဲမောင်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
။မကွေတိုင်းဒေသကြီးမင်းမှုခရိုင်ပွင့်ပြူမြို့နယ်အပိုင်းပသိမ်မုံရွာလမ်းပေါ်မှာရှိတဲ့မဲဇလီကျိုးတရာထိပ်မှာဇွန်လ22ရက်ဗုဒ္ဓဟူးနေ့မနေ့လင်းရကြီးအချိန်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီးနင်းလာတဲ့ကားကိုစစ်ကောင်စီကတားမြစ်စစ်ဆေးရာကနေတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာပါတိုက်ပွဲမှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်10ဦးထက်မနည်းသေဆုံးခဲ့တယ်လို့စစ်ကောင်စီဘက်ကလည်း2ဦးသေဆုံးခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မကွေးဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်2ဦးကအခုလိုပြောပြပါတယ
်ဖြစ်စဉ်ကမနေ့4နာရီခွဲဝန်းကျင်ပေါ့နော်ဒီမကွေးတိုင်းမြို့ခရိုင်ဒီပုံပြပိုင်းတွေကမဲဇလီကျိုးတရာထိပ်မှာပဲဖြစ်သွားတာပြ။ဒါနဲ့အဲဒီဒီကွေးဝင်းကျင်မှာပေါ်ပါကိုဘုံမူးမင်းပိုင်စုဦးစီးတဲ့အဖွဲ့ပေါ့နော်အဲ့ဒါကသူတို့စစ်ခိုင်းဟောပေါ့နော်အကောက်ကိုရခိုင်းပြီးတော့ဒီရှိခေါင်းငန်းတွေကကားဆရာဟောဆရာဟောဟိုမှာဆင်းဝတ်စုပြီးတော့သူတို့ကစစ်တယ်ကဒီကားကိုရခိုင်းပြီးတော့ကားတွေကိုတက်ပြီးစစ်တယ်အချိန်မှာဘူဘူမြန်မာဆိုရဲတက်တာတယောက်ရဲ့ကားပေါ်ကိုတက်ပြီးစစ်တဲ့အချိန်မှာတနက်ပြည်ရဲ့ကအဲမှာတနက်ပြည်မြင်တာနဲ့ပဲတက်တာတယောက်ကအဲ့ဒီဘုံဒီလက်ပြဘုံပေါ့အဲ့တော့ထုတ်ချပြဲပြီးတော့ကားပေါ်ကနေဆင်းပြေးတယ်ကဒီပြောင်းလုံးဆင်းပြေးတယ်မှာဒီဘူဘူမြန်မာဆိုကဒုတိယတတော်ကြီးဖြစ်ပြီးတော့ဒီဘုံဒီဆော်ပြီးပြီးတဲ့တက်တာကတော့ဒီဘာမဟုတ်ဒီစစ်စစ်လုံးမှာအရေးပေါ်အနေနဲ့ဟိုဖက်ရတယ်ပေါ့နောက်ဆုံးရတာတော့ဒီတေးသွားတယ်လို့သိရတယ်ဗျအပြန်အလှန်ပြစ်ခတ်မှုလေဖြစ်တယ်အဲ့ဒီဘုံကြီးစားပြီးတဲ့အချိန်မှာပြန်လဲ ပြစ်ခတ်မှုတွေကားပေါ်မှာပါလာတဲ့ဒီ PDF ရဲဘော်တွေကလည်းအပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့ကြတာခုနှစ်လောင်းနှစ်ကြိမ်ဒီလိုလားဆိုတော့14လောင်းပေါ့14လောင်းကိုကားဆရာကတော့ထပ်ပြေးလို့ဆိုပြီးတော့9မိုင်လောက်ထိတော့အနောက်ကနေလိုက်ကြည့်တယ်သူ9မိုင်လောက်ကဝစီကိုပြေးနိုင်ခဲ့တယ်ပို့တော့တော့လေးဒီစားရတဲ့အဖွဲရပဲရင်းဆိုင်ပြေးပြီးတော့ပဲပြတ်တက်ခံရရတဲ့အတွက်ဒီ body 15လောင်းတူဖြစ်တယ်ပေါ့။အဲဆင်းရောက်ဖမ်းမိသားတွေကအဲတယောက်ကတော့ရင်ဘက်ကိုကြီးကြီးထားပြီးတော့တယောက်ကတော့မျက်နှာမိရထားတယ်ပေါ့
။ဖြစ်ကတ်မှုတွေဖြစ်ပွားပြီးနောက်မှာမဲဇလီတရားကိုပိတ်ဆို့တာတွေလုပ်ပြီးဖြတ်တန်းသွားလာခြင်းကိုပိတ်လိုက်တယ်လို့စစ်ဆေးတာတွေလည်းတင်းတင်းကြပ်ကြပ်လှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။တေဆုံးသူတွေကိုတော့ပွင့်ဖြူကဆယ်တော်တုတန်မှာမိသကြိုခဲ့ပါတယ်။ဒါကမကွေးတိုင်းကအခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်မှာဆိုရင်လဲစစ်ကောင်စီတပ်တွေစီးနှင်းလိုက်ပါလာတဲ့ကားကိုဇွန်လ22ရက်မနေ့ပိုင်းမှာဒေသခံကကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်စစ်ကောင်စီဘက်ကစစ်တပ်ဦးတေဆုံးခဲ့တယ်လို့တိုက်ပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူကအခုလိုပြောပါတယ်
။ဟိုအခုနိုင်ကျွန်တော်တို့စစ်ကောင်စီကနေကျွန်တော်တို့ညာဟိုလေလာပြီးတော့ဒုတိယတကြိမ်အချို့လို့ကျွန်တော်ကတင်ရလို့ကျွန်တော်တို့ကန်ဒစ်စံပြရှိရရအနောက်ဘက်ကနေရမှာပေါ့ဗျာ။ကျွန်တော်ကပြစ်ဆောင်တယ်ကိုဟိုပြစ်တာပြစ်တဲ့ကြီးပေါ့ဗျာကျွန်တော်ကပေါ့တော့ဝင်လိုက်လာကျွန်တော်တို့ကဥပအောင်ချားတော့တာလေစစ်ကောင်စီဘက်ကကားပေါ်မှာကကိုရကုန်းကြလာတယ်ရောခါလမရောစတယောက်ဒီ
အပြန်အလှန်ပြစ်ကတ်မှုအတွင်း၃ပွင့်နဲ့ရဲတအူးအပါအဝင်လက်နက်စက်လက်ကိုလည်းတင်စီရမိခဲ့ပါတယ်လက်ရှိအချိန်မှာစစ်ကောင်စီတပ်တွေနည်းမြင့်ရှင်းလင်းရေးလုပ်ပါနိုင်တဲ့အတွက်ဒေသခံကြေးရွာသားတွေဟာထွက်ပြေးသိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်ဟာကန်တစ်ကြေးရွာကိုပထမအကြိမ်မီးရှို့တုန်းကနေ90ကျော်နဲ့စစ်ပစ္စည်းတွေမီးလောင်ကျွမ်းသွားပြီးလက်ရှိအချိန်ထိကန်တစ်ကြေးရွာသား20ကျော်အဖမ်းခံခဲ့ရပြီးဆယ်ယောက်ကိုစစ်ကောင်စီရဲ့တပ်ဖြတ်တာခံရတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ရန်ကုန်ကဖေးပို့လာတဲ့သတင်းကိုကိုရဲမွန်ပြောပြသွားတာပါဆက်လက်ပြီးတော့စကိုင်းတိုင်းတွေကအခြေအနေတချို့ကိုတင်ပြပါဦးမယ်စကိုင်းတိုင်းစာလင်ကြီးမြို့နယ်လက်ပတောင်းတောင်ချင်းနီစီမံကိန်းအနီးကမိုးကျိုးပြင်မြောက်ကျေးရွာနဲ့ဆယ်တဲ့ကျေးရွာဟောင်းကကလေးတွေအပါအဝင်အမျိုးသား40တဲ့မင်းကိုဇွန်လ22ရက်နေ့မှာစစ်ကောင်စီတပ်တွေကဖမ်းဆီးထားပြီးညနေဘက်မှာပြန်လွတ်ပေးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားတာပါခင်ဗျာ
။စကိုင်းတိုင်းဆလင်းကြီးမြို့နယ်လက်ပတောင်းတောင်ကျင်းဒီစီမံကိန်းအနီးကမိုးကျိုးပြင်မြောက်ကျေးရွာနဲ့ဆယ်တဲ့ကျေးရွာအဟောင်းကိုစစ်ကောင်စီတပ်တွေဝင်ရောက်ပြီးရွာတွေကိုမီးရှို့တာကျေးရွာသားတချို့ကိုတတ်ဖြတ်တာအပြင်လူငယ်တွေပါဝင်တဲ့အမျိုးသား40လောက်ဖမ်းဆီးခဲ့ပါတယ်။ဗုဒ္ဓဘူးနဲ့မနဲ့ကလေးကနေဖမ်းဆီးထားတဲ့ရွာသားတွေကိုပြန်မလွတ်ပေးတာကြောင့်ညပိုင်းမှာတော့နှစ်ဖက်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်ဆိုပြီးလက်ပတောင်းဒေသခံတဦးကအခုလိုပြောပြပါတယ်
။ဟုတ်ခုနကြီးကျော်လောက်မှာတော့ဒေသတိုက်ပွဲတွေဖြစ်ကြတယ်။အဲနိုင်ဝဲလောက်တော့ဖြစ်တယ်ပေါ့။ပထမဆုံးဝပောင်ဖက်ချမ်းကနေမှလက်မကြီးတွေနဲ့ပြစ်တော့ဒီကျွန်တော်တို့ကိုရွာနာကအဲဒီကန်ချင်းဆိုတာရှိတယ်သူလေကွင်းလို့ပေါ့။အဲကန်ချင်းကိုလက်မကြီးကြိုက်ကွဲတာရှိတယ်အဲ့ဒီမှာအလုံးရာဒီရာဒါရီကဖတ်ပြီးကြတာပေါ့ဗျာအဲအကြိုက်ပွဲနေတာတော့အဲ့လိုဖြစ်ပြီးတော့နိုင်ဝက်လောက်ကြအောင်တော့အပြန်လန်ဒီဘက်ကဒီဘက်ကကာကွယ်ရေးတပ်ပြင်းနဲ့ပြစ်ကြရဲနိုင်ဝက်လောက်ရောက်ကြတယ်ဗျာအဲ့ပွဲဖြစ်တာကတော့အဲ့ကဝေးပြစ်တင်နဲ့ပြစ်ကြရဲတဘောပဲဗျာအဲ့ဒီလိုနှစ်ဖက်ရင်ဆိုင်ပြီးတော့အနီးကပ်ဖြစ်တဲ့တိုက်ပွဲမျိုးမဟုတ်ဘူးစစ်တပ်ဘက်ကလည်းဝမ်ပေါင်ကုမ္ပဏီထဲကနေလမ်းပြီးတော့ဒီတုံးစွာဖက်ကိုလမ်းပြစ်တယ်အဲ့ဒီဘက်ကဒေသခံကာကွယ်ရေးတပ်တွေဘက်ကလည်းသူတို့အဲတဏီယာကနေပေါ့နော်ဒီဝပေါင်ဆိုင်တဲ့နီးတဲ့သူတို့ပြစ်လို့ရမနေရလောက်ကနေလမ်းပြောအဲဝပေါင်ဆိုင်ဘက်ကိုလမ်းပြစ်ကြတာပေါ့
ပြစ်ခတ်မှုတွေဖြစ်ပွားပြီးတဲ့နောက်မနေ့ပိုင်းကဖမ်းဆီးထားတဲ့ဆယ်တဲ့ကျွာသားတွေကိုတော့ပြန်လွတ်ပေးလိုက်တယ်လို့လည်းဆိုပါတယ
်ဆယ်တဲ့ကျွာကရွာသားတွေလူ40ဝန်းကျင်လောက်ကိုမြို့သားကြီးကြီးတွေကိုလူ40ဝန်းကျင်လောက်ဖမ်းတယ်ပထမကစဖမ်းတာမြို့သူတွေပါပါတယ်နောက်ပိုင်းမှာမြို့သူတွေအကုန်လုံးကိုရွာထဲပြန်လွတ်ပြီးတော့မြို့သားတွေကိုလည်းသူတို့ဟိုဒီကံပြစ်ဖမ်းရတယ်အမျိုးသားအင်အား40ဝန်းကျင်လောက်ဖမ်းခံရတယ်ဒါပေမဲ့အခုညနေ9နာရီအခုညပိုင်း9နာရီကျော်လောက်မှာ9နာရီ15လောက်မှာတော့ပြန်ပြီးတော့သူတို့ဒီအမျိုးသားတွေကိုလည်းပြန်လွတ်ပေးလိုက်ပါတယ်ဒါကျွန်တော်တို့ယူဆချက်ကတော့အဲဒီတရုတ်ကုမ္ပဏီဆက်ကတခုခုပေါ့နော်သူတို့ဒီအားတစ်စုံတရာပေးထားတာမျိုးရွာမီရှူတာတွေနဲ့ပတ်သက်လို့လူကတ်တာတွေနဲ့ပတ်သက်လို့အဲတရုတ်ဘက်ကနေမှမလုပ်ပါနဲ့လို့ဒီစုံပြအများပေးထားလားတော့မသိဘူးဗျာဒီနေ့မာမနေ့ကမိုးကျိုးပြင်ညောက်ရွာကိုဆက်ဆံတယ်လို့မျိုးဒီဆယ်တဲကိုမလုတ်သွားတာတော့ထူးခြားတွေ့ရတယ်ဗျအဲနောက်တစ်ချက်ကဝမ်ပေါင်ဖက်ကိုဒီဒေသခံတွေဖက်ကပြစ်ခတ်လို့ပြန်လွတ်တယ်မလွတ်ဘူးဆိုတော့ ိအပိုင်းကတော့ကျွန်တော်တို့ယူဆလို့မရပါဘူးဒေသဘလို့ကြောင့်လွတ်ပြန်လက်ပေးတယ်ဆိုတော့ယူဆလို့မရဘူ
းလေဘရောင်းတောင်ဘက်မှာနှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးဒီဆယ်တဲ့ကျေးရွာဟာလေဘရောင်းတောင်ကျေးမီစီမံကိန်းကြောင့်တင်းစီခံလိုက်ရတဲ့ကျေးရွာထဲမှာပါဝင်နေပြီးအင်ဂျီတရာကျော်ကတော့ဖယ်ရှားမပေးဘဲဆက်လက်နေထိုင်နေတာပါဒီရွာဟာလွန်ခဲ့တဲ့10နှစ်2012ခုနှစ်ကတည်းကစပြီးရွာကနေဖယ်ရှားပေးဖို့ဖိအားပေးခံရတဲ့ကြီးရွာတစ်ခုလည်းဖြစ်ပါတယ်။လက်ဘရောင်းတောင်ကျေးနီစီမံကိန်းကိုစစ်တပ်ကြောထောက်နောက်ခံရှိတဲ့ဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်နိုင်ငံကမြန်မာဝမ်ပေါင်ကုမ္ပဏီတို့ကဖက်ဆက်လုပ်ကင်နေတာဖြစ်ပါတယ်ရှင်
။ VOA သတင်းတော့မအေးအေးမှပြောပြသွားတာပါခင်ဗျာ။ဆက်လက်ပြီးတော့သခိုင်းနဲ့မကွေးဘက်ကတိုက်ပွဲအခြေအနေတွေကိုတင်ပြပေးတဲ့နောက်မှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပဋိပက္ခတွေကြောင့်တည်ဆုံရတဲ့အရသားတွေနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုတင်ပြပါဦးမယ်။မြန်မာနိုင်ငံမှာ2020ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်တပ်ဖြတ်ခံရတဲ့အရသား2000ရှိသွားပြီလို့ဗိုလ်ထုနေကအမေရိကန်သံရုံးကထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာဒီချက်ပိုများနိုင်တယ်လို့သုံးသပ်သူတွေကဆိုပါတယ်။ဒီထုတ်ပြန်ချက်ထဲမှာစစ်တပ်နဲ့နှိစက်တဲ့လက်နက်မဲ့အရသားတချို့တပ်ဖြတ်ခံရပုံမပါဘူးလို့MIPS ငြိမ်းချမ်းရေးနဲ့လူညိုရေးဆိုင်ရာမြန်မာအင်စတီကျူကပြောဆိုပါတယ်။ဒါ့အပြင်လက်ရှိစစ်ဆင်ရေးတွေမှာအရသာတည်ဆုံမှုတွေရှိနေတဲ့အတွက်တကယ်တည်ဆုံရတဲ့အရသာတည်ဆုံမှုဟာ2000မကဘဲ2500ကျော်လောက်ရှိနိုင်တယ်လို့ MIPS အမှုဆောင်ဒါရိုက်တာဒေါက်တာမင်းစောဦးကပြောဆိုပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
ဒီအနာသိန်းစာနေပြီးတော့ပေါ့နော်အရသားတည်တဲ့ကိန်းကနန်းက2000မကောက်ဗျာအလုံးပေါင်းဟိုကျွန်တော်တို့ဒီဆန္ဒပြပွဲတွေမှာဒီပြက်ခတ်ဒီနေနေနဲ့တည်တာက900လောက်ရှိမှာပေါ့နော်အဲနောက်ပြီးတော့အခုဒီဟိုအခုတာဂက်တက်ကေးလင်းလို့ပြောတယ်ပေါ့နော်ဒီပြက်မှတ်ထားတတ်ဖြတ်တဲ့အတွက်ကြောင့်မလို့ဒီအရသားတွေတည်တာက1500လောက်ရေပူရလို့တော့ပြောလို့ရတာပေါ့အဲ့ဒီမှာတယ်အလား2400ရှိနေပြီလေအဲနောက်ပြီးတော့အခုဒီမှာဒီစစ်စင်ရေးဒီမှာအရသားတွေတည်တဲ့ကိစ္စတွေရှိတယ်ရွာတွေမှာအဲတည်တဲ့ကိစ္စတွေရှိတယ်ဒါတွေပေါင်းလိုက်မယ်ဆိုလို့ရှင်တော့တော့ထင်တယ်ဒီ2500နဲ့3000ကြားမှာတော့သွားလိမ့်မယ်ပေါ့နော်အဲအခုအမေရိကန်ပိုင်ရင်း2000ဆိုတာတော့သူတို့ဘယ်ကိန်းကနန်းကိုယူလဲဆိုတော့ကျွန်တော်လည်းမသိဘူးပေါ့နော်ဒါပေမဲ့တကယ်မြေပြင်မှာတည်တာတော့အနည်းဆုံးတော့2500လောက်တော့ရှိပဲပေါ့နော်အားလုံးစုစုပေါင်းပါတော့
ဟုတ်ကဲ့အဲ့တော့ဒီနေရာမှာ AAPP ကထုတ်ပြန်တဲ့စာရင်းမှာလည်းအခုလိုအလားတူတွေ့ရတော့ AAPP ကထုတ်ပြန်တဲ့အနေအထားအပေါ်မှာရောဘယ်လိုသုံးသပ်မိလဲ
။အဲကျွန်တော်တို့သိသလောက်တော့အခုကျွန်တော်တို့လေ့လာသလောက်ပေါ့ဗောနော် AAPP စာရင်းတွေလည်းကျွန်တော်ကြည့်တယ်ဒါပေမဲ့ AAPP စာရင်းတွေကြတော့အခုဒီဒလန်တို့ဘာလို့ဆိုလို့ဆွတ်ဆွဲပြီးအသက်ခံရတဲ့လူတွေကိုကျွန်တော် AAPP စာရင်းထဲမှာမထည့်တာကျွန်တော်တို့တွေ့ရသလောက်ပေါ့နော် AAPP စာရင်းထဲမှာထည့်ထားတဲ့ဟာကဆနပြပြီးတော့တည်တဲ့သူတွေပါတယ်ဥပမာဖန်စီရင်းတွေပေါ့နော်ဖန်စီပြီးတော့စစ်ဆေးမင်းမြန်းရင်းတွေအလာဒီနေဆက်ခံလို့တည်သွားတဲ့သူတွေပါတယ်အဲနောက်ပြီးတော့အာတမတော်ကနေပြီးတော့ယူအာတွေသွားပြီးတော့လာစစ်စီတွေလုတ်တဲ့အခါမှာအာသူတို့တပ်ဖြတ်တယ်ဆိုတဲ့သူတွေစီးနေပါတယ်ဒါပေမဲ့ AAPP စီးရင်ထဲမှာတော့ကျွန်တော်တွေ့တဲ့လောက်ကတော့ဒလန်လို့သတ်မှတ်ပြီးတော့တပ်ဖြတ်ခံရတဲ့သူတွေတော့သူတို့ကအရသားလို့သတ်မှတ်ပြီးထဲထားတော့မတွေ့ရဘူး
ဟုတ်ကဲ့အဲ့တော့ကိုမင်းစောဦးတို့ဒီသူတေသနာလုတ်ထားတဲ့အချက်လက်တွေကရောဘလို့အချက်လက်ပေါ်မှာအဓိကအခြေခံထားလဲအဲ
ကျွန်တော်တို့ရဲ့အခုဒီမှာတွေ့တဲ့အချက်လက်တွေကတော့ဒီ target the killing ဆိုတဲ့ဟာကတော့လက်နက်ကင်မဟုတ်တဲ့ဒီအရသားတွေကိုဟလာစနစ်တကျနဲ့ပြစ်မှတ်ထားပြီးတော့ကြံစီတက်ဖြတ်တဲ့ကိစ္စတွေကိုကျွန်တော် target the killing လို့ကျွန်တော်တို့ခေါ်တာ။အဲ့တော့တချို့ကတော့ extra judiciary killing လို့ခေါ်ရပေါ့နော်။အဲ့တော့ extra judiciary killing ဆိုတာကတော့အကုန်ပါသွားတာပေါ့။ target the killing ကတော့ extra judiciary killing တွေကမှအမျိုးအစားတစ်မျိုးလို့ပြောလို့ရပါ
တယ်။ဟုတ်ကဲ့။အဲ့တော့အခုလို့ဒီတွေ့တဲ့ထဲမှာလူမျိုးစားပေါ့နော်ဥပမာနည်းလေးရှင်းပြလို့ရမလားတက်ကတဲ့ကိလင်းဒီပြစ်မှတ်ထားအယတာထိခိုက်တာနဲ့ပတ်သက်ပြီးတော့လေ
အဓိကတော့တက်ကတဲ့ကိလင်းဆိုတာကတော့ဟလာဘဒုဘဝကိုတတ်မယ်ဆိုပြီးတော့ကြိုတင်ကြံစီပြီးတော့ဟလာ तू ကပြစ်မှတ်ဖြစ်တယ်ဒါပေမဲ့ तू ကဟိုလက်နက်ကင်မဟုတ်ဘူးအယတာပဲလက်နက်ကင်မဟုတ်တဲ့ तू ပေါ့နော်အယတာပဲဒါပေမဲ့ तू ကိုတရှိုးတလန်းဖတ်လို့ရှိမှတော့ဆွဆွဲပြည်ဒါပေမဲ့နှစ်ဖက်လုံးကအခုကတတ်တာတော့နှစ်ဖက်လုံးကလို့ဖြစ်နေတာပေါ့နော်အဲ့ဒါအများစုကတော့တတ်ဖြတ်မှုကတော့ဒီအတိုက်ခံတတ်ဖြတ်တာတော့အများစုပေါ့ဒါပေမဲ့ဒီအ ਨੇ စုတွေမှာလည်းတတ်ဖြတ်တာကိုဒီခုနကဒီတမတော်ထောက်ခံတဲ့သူတွေတတ်ဖြတ်တဲ့ကိစ္စတွေလည်းကျွန်တော်တွေ့ရမှာ
ဟုတ်ကဲ့ဘလို့လူမျိုးစားတွေဖြစ်တာများတာကိုတွေ့ရလဲ
အခုအသက်ခံရတာအများစုကတော့ကျွန်တော်တို့အဲဒီအုတ်ချုပ်ရင်မှုတွေပေါ့နော်အုတ်ချုပ်ရင်မှုတွေတတ်ခံတာတွေ့ရတာပြီးတော့ဒီ USDP နဲ့ပတ်သက်ပါဝယ်ပါတီနဲ့ပတ်သက်တဲ့သူတွေအသက်ခံရတာတွေ့ရပါတယ်အများစုကတော့စကိုင်းပါပါခင်ဗျာအခုက
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမင်းစောခင်ဗျာ
Siddhaka Anna Thimbi na Yadda Te So Muri ne Pata Biro Ko Wimenga Sato Mimian Pyo Pya Gera Ba. Sela Biro Timpya Lure Jangyat Kuga Solution Yen. Myama Nenga Ma Siddhaka Anna Thimbi na Bai Nenga Yene Lenda Gain Piti Pekka Re Jang Niya Sun Kwa Dure Ye Amyaga Ayong Sain Ne Jima Be. Yadi Uru Pyo Le Mu Chose Jang Pipa Nenga Nego Tokwa Dwa Ja Ya Dure Go Tari Thami De Du Ne Ba Ba Re. The Chenga Saibu Longan in a Tamwe Wan Chong Kebime, Yadi Uru Pyong Lemu Jose de Jong. A Nijan Tangama, a low loni Jayare, Mamaning and Dada Chugo, Nalanga Sutton, Mimabi Pyopia Tavare.
Pugurain Tai Umyokan, Savane, Bayside, Dano Mashu Yigaro, a doji at Ching Rejango, Monebiro, Saibu Yabu Kekela at Drejama, Sava Tran only Jalayaga, Juin Lalo, Danga Logo Sumi Tining a Bet Gularaba.
ကလေးနှစ်ယောက်ရှိတဲ့မတ်ရွှေကြီးတို့မိသားစုကမဲဆောက်တဲ့ဝိုက်ဆက်ပြိုးချင်းနေမှာရှာရအလုပ်တွေလိုက်လုပ်ကြပေမလို့နေထိုင်မကောင်းဖြစ်လာရင်တော့အချိန်ခံပြပါမလွယ်ဘူးလို့ပြောပါတယ်။
ပြန်တော့ပြန်ရင်တော့ကိုယ့်ဘာမှဒီရောအခုလိုမျိုးနိုင်ငံရေးအကြောင်းဆိုတော့ကိုယ်လည်းတိတ်ပြန်ရင်စိတ်တော့မရှိဘူးပေါ့။စံစဘာနဲ့ရာသီပေါ်တိနံတွေကိုတစ်နှစ်ပတ်လုံးဆက်ပြုတ်အသက်မွေးတဲ့ရှမ်းပြည်အရှေ့ပိုင်းမိုင်းပန်သာဆိုင်ဝမ်ကတော့စီပွားရေးလုပ်ငန်းတွေရဲ့အလွန်အကျွံတစ်ထုတ်လုပ်မှုရဲ့ရက်ခတ်မှုတန်းခံရသူပါတစ်တော့ပြုံတင်မှုတွေကြောင့်တောင်ရအလုပ်ဆက်မလုပ်
မိုးသွင်းခင်ဆိုအာတပတ်ဆိုင်တဲ့ခင်ဆိုမိုးရေလိုချင်တဲ့ခင်ဆိုမိုးကမရွာအဲ့လိုမျိုးလေယာရီဥတုတွေအလုံးဖောက်ပြန်တော့စိုက်ပျိုးရေးမပြေလေတော့စောင်းနေရေလည်းမပြေလေတော့မှအဲ့ကြောင့်ကျွန်တော်တို့လည်းမတတ်နိုင်တော့ဘူးအာကိုဖြစ်နိုင်တော့ကိုမြို့ကိုရွာမှာပဲနေချင်တာပေါ့နော်ဘာမှလည်းမပင်ပန်းဘူးအာအလူတိုင်းချင်လဲလူတိုင်းချင်ရှိတယ်အာအနာယူချင်လဲရှိတယ်ပေါ့နော်စိုက်ပျိုးရေးပြီးပြီဆိုရင်ပွဲတွေပါရှိတယ်ဆိုလို့ကိုမြို့ကိုရွာဆိုပျော်လို့ရတယ်လေအခုကျတော့အာယာရီဥတုတွေကတော့ယာတော့အဖင်တော့ဘယ်လိုပြောမလဲတစ်တေတားခုတ်လို့နေတော့ကျွန်တော်တို့ဖက်မှာဆိုတစ်တေကျွန်းတစ်တေဆိုအပင်အာဖက်လုံးလောက်ရှိတဲ့အပင်တွေဆိုတပင်းမှမရှိတော့တာဗျအဲကြောင့်ယာရီဥတုတွေကမိုးရွာပြီဆိုရင်ဒီပင်ကြီးတွေမရှိတော့ရေစုပ်ထားတဲ့ဘယ်လိုပြောရမလဲရေစုပ်ထားနိုင်အားရှိတဲ့ဒီပင်ကြီးတွေမရှိတော့တော့ရေကအာခြောက်တော့တာပေါ့နော
်ထိုင်းစကားတမ်းမှအလုတ်ပါမင်းရှိမှအလုတ်ခန့်ကြတဲ့အတွက်အခက်အခဲမျိုးစုံနဲ့ကြုံခဲ့ရတယ်ဆိုပေမဲ့လည်းစိုင်ဝမ်အတွက်လည်းအခက်အခဲဆုံးကတော့သွာလာရေးပါထိုင်းကိုရောက်တာ18နှစ်ထဲရောက်လာပေမဲ့ထိုင်းနိုင်ငံသားလည်းရှောက်ွက်မရှိသလိုတွာရေးလာရေးမှလည်းအကန့်အသတ်တွေရှိနေပါတယ်စိုက်ပျိုးရေးလုပ်ငန်းနဲ့စာဝတ်နေရေးမပြေလည်တော့လို့2009ခုနှစ်လောက်မှာမော်လမြိုင်ကနေထိုင်းနိုင်ငံကိုရောက်လာတဲ့ကိုနနိုင်တို့မိသားစုကတော့တရားဝင်နေထိုင်အလုပ်လုပ်ခွင့်ရထားပါတယ်ဒါပေမဲ့လည်းထိုင်းနိုင်ငံမှာစိန်ခေါ်မှုတွေရှိနေဆဲပဲလို့ပြောပါတယ်
အော်ခီးသွားလာမှုပေါ့နော်ခီးသွားလာမှုကိုကတော့ဒါပဲပြီးလို့စင်ခီးသွားလာမှုရဲ့ပြီးရင်ဘာသာစကားရဲ့ပေါ့နော်ကိုကတော့တကယ်တရေဝင်အထောက်ထားရှိတယ်အော်ဒါပဲခီးသွားလာတာတို့ဘာလို့ကြကြရင်ဒီလမ်းလမ်းမှာပေါ့နော်အဲ့လိုအာနာတိုက်တွေကမေးလာတာတို့ဘာလို့ကြကြရင်ကိုကပြန်ဖြေနားမလဲတာတို့ပြန်ဖြေနေဖတ်တာတို့ဆိုလို့ရှိတော့အရန်ဒုက္ခရောက်တယ်ဗျအော်ချမ်းမြေဆောက်ဆောင်မှုဆိုတာကဟိုလက်ရှိကျတော့ဆိုလို့ရှိရင်ဒါ CI ကြိုက်တာနဲ့တော့ကျတော့ကဒီသူတို့ရဲ့ဆေးရုံမှာတပ်30နဲ့ကျွန်တော်ဆေးကုလို့ရတယ
်။မြန်မာနိုင်ငံမှာပြည်ခက်တဲ့နေ့ဖက်ပြော်လကစစ်သက်ကအာဏာသိမ်းလိုက်ပြီးတဲ့နောက်နိုင်ငံရဲ့အချက်အတဲတွေလက်နက်ကင်ပဋိပက္ခတွေကြောင့်နေရာစွန့်ခွာထွက်ပြရသူကသက်တမ်းကျော်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးလူသားချင်းစာနာမှုဆိုင်ရာပြဿနာနဲ့ကြုံရမှာကိုလည်းနိုင်ငံတကာရဲ့အကူအညီပေးရအဖွဲ့တွေကသတိပေးနေကြတာပါ။ဒီလိုနိုင်ငံရေးပြဿနာတွေကြောင့်ဒုက္ခတွေဖြစ်ကြတဲ့အပြင်ရာသီဥတုဖောက်ပြန်မှုစီးပွားရေးအခြေအတဲတွေကြောင့်နောက်ဆက်တွဲနေရာဆွန့်ခွာမှုတွေကြီးထွားလာမှာကိုလည်းဆိုရင်မှုတွေရှိနေကြပါတယ
်ရာသီဥတုကြောင့်ရွှေပြောင်းရသူတွေအကြောင်းနန်းလောင်ပြောပြသွားတာပါ VOA ရဲ့ကြာတာပတင်းနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။မင်္ဂလာပါခင်ဗျာ။ VOA ရဲ့မနေ့ဖက်အတန်လွတ်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ25 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ58 kHz 5805တို့ကနေဖန်ယူနာတော်တာဆင်နိုင်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပါမယ်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်မြန်မာအရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအားကစားအစီအစဉ်စတာတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပါရစေဒေတာရင်းပြဿနာတရားဖြစ်တယ်လို့သတ်မှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးနဲ့တည်ငြိမ်မှုယိုယွင်းပြပြလာနေတဲ့အခြေအနေတွေဟာထိုင်းနိုင်ငံအချိုးစည်းပွားအပေါ်မှာဘယ်လိုထိခိုက်ပါသလဲဒီပြဿနာပြည်လဲတက်တာရေးအတွက်ထိုင်းနိုင်ငံအနေနဲ့ဘယ်လောက်အထိတက်တက်ကြွကြွရှိနိုင်ပါသလဲ ISP မြန်မာခေါ်မဟာဗျူဟာနဲ့မူဝါဒလေးလာရေးဌာနရဲ့ညွှန်ကြားရေးမှူးဦးအောင်သူငိမ့်နဲ့ဦးကျော်စံတာတို့ကဒီအကြောင်းကိုဆွေးနွေးသုံးသပ်ကြပါတယ်
ကွန်ဂရက်ကအခုမြန်မာနိုင်ငံမှာလောလောဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးစီးရေးစားစားအရာမတည်မြင်ဖြစ်နေတဲ့အခြေအနေဟာမြန်မာအရေးကြီးတဲ့အင်းကြီးချင်းမြန်မာနိုင်ငံနဲ့စွာချင်းလူလူချင်းအနိကစစ်ဆက်ဆံမှုရှိနေတဲ့ထိုင်းနိုင်ငံအတွက်ပုံမှန်ထိုင်းကြည့်နေလို့ဖြစ်နိုင်တဲ့အနေဒါဟုတ်ပါသလားနည်းပြောရင်ထိုင်းနိုင်ငံအတွက်တစုံတရာဝင်ပြောရမလို့ဘယ်နဲ့အေးစေးထိုင်နေလို့ဖြစ်တဲ့အခြေအနေလို့ထင်ပါသလားခင်ဗျာ
အခုသဖြင့်ကကျွန်တော်တို့နေဆက်ကုံတော်ကြီးရသည်မဲဆောက်မြောက်ဒီလမ်းမကြီးကသွားတာပေါ့နော်ဆိုတော့အဲ့ဒီကနေလို့နေဆက်ကုံစိုးကြီးဆင်းတာကမနေပါဘူးဆိုတော့အခုကျွန်တော်တို့တွေ့လာတဲ့သူတင်သာပတ်တန်းတွေရာဆိုရင်ကုံစိုးကြီးရဲ့တဝက်ကြီးပါလောက်ကဒီထိုင်းကနေဆင်းတဲ့အနေအထားရှိပါတယ်အဲ့တော့ဘာဖြစ်လဲဆိုတဲ့အခါကျတော့ဒီကျွန်တော်တို့ဒီမြောက်ဒီကနေဆင်းတဲ့လမ်းမကြီးပေါ်မှာတခါတလေတိုက်ပွဲတွေဖြစ်တယ်ကားတွေမိရှုခါရတယ်ဒါမျိုးလို့ဆိုရင်ထိုင်းကစိတ်ပြီးတော့စိတ်ညစ်ပါတယ်အခုသဖြင့်တော့သူ့ရဲ့ဒီလမ်းမကြီးကလည်းထိုင်းရဲ့ပတ်စံနဲ့ဆောက်ထားတယ်နောက်တစ်ခုကသူတို့ရဲ့ရေရှည်ရည်ရွယ်ချက်ဆိုရင်လည်းဒါဟိုဒါနန်းကနေပြီးတော့ဗီယက်နမ်ကနေပြီးတော့ဆင်းလာမဲ့လမ်းမကြီးဟိုကျွန်တော်တို့ဒီမှာမော်လမြိုင်ဘက်မှာသွားဆင်းမဲ့အချိန်ပေါ့နော်ဆိုတော့ဒါတွေညီမနာတဲ့အချိန်မျိုးမှာဒီလိုမျိုးအဖို့ဖြစ်တဲ့ဖြစ်တဲ့အခါမှာထိုင်းကတော်တော်စိတ်ညစ်တဲ့အနေအထားရှိပါတယ်နောက်တစ်ခါကျွန်တော်တို့ဒီမှာနိုင်ငံရေးပတိငိန်တော့ဘာဖြစ်လာလဲဆိုတော့ဟိုလူတော်တော်များများကအလုံးလုံးပဲဆိုပြီးတော့ထိုင်းကိုခုံးဝင်ကြပါတယ်ကျတော့တလုံးလုံးကကျွန်တော်တို့တွေ့တဲ့စည်ရင်းရဆိုရင်ပြီးခဲ့တဲ့နှစ်ကုံလောက်ထင်ပါတယ်အဲ့ဒီအတွင်းမှာပဲထမ်းမိတဲ့ကျွန်တော်တို့မြန်မာနိုင်ငံကလူဆို900ကျော်လောက်ရှိတဲ့အနေအထားတွေ့ရတဲ့စည်ရင်းတွေရလေအခုချိန်ကြီးလဲဝင်လာမစဲတဲသေးပေါ့ဆိုတော့ဒါတွေနဲ့ပတ်သက်လို့လဲစိတ်ညစ်ရတဲ့အနေအထားရှိပါတယ်နောက်တစ်ခါတလုံးကသတင်းတစ်ခုမှဆိုလို့ရှိရင်မြန်မာဘက်ကကုန်ကူးမယ်လို့ယူဆတဲ့လက်နက်ခဲရမော်နော်ကျွန်တော်တို့လက်နက်အလက်ပေါင်း1000ကျော်လောက်လုတ်တဲ့ဒီမောင်ကိုဂိုင်းကိုမိတယ်ဆိုတဲ့သတင်းလည်းရှိပါတယ်အဲ့တော့ခိုင်းရပြောမှဆိုရင်တော့တော်တော်လေးစိုးရိမ်မှုပါနဲ့အနေထားလည်းရှိပါတယ
်အဲ့လိုဆိုတော့အခုမြန်မာနိုင်ငံမှာဖြစ်နေခဲ့ကြတာထိုင်းနိုင်ငံရဲ့အကျိုးစီးပွားကိုလည်းထိခိုက်စေတယ်နောက်ထိုင်းနဲ့မြန်မာဆိုတာလူမှုချင်းချင်းရောခါရင်းကျေးမှုဘာသာရေးအရာရောတော်တော်လေးနှိစက်တဲ့အိန္ဒိယနိုင်ငံတွေလည်းဖြစ်ကြတယ်ဆိုတော့မြန်မာနိုင်ငံမှာအခုလိုအခြေအနေဆိုးရွားယွံ့ယွင်းနေတဲ့အချိန်မှာတည်ငြိမ်မှုကင်းမဲ့ငြိမ်းချမ်းမှုကင်းမဲ့နေတဲ့အချိန်မှာဒီဟာတွေကိုပြန်လဲတိဆောက်နိုင်ရေးအတွက်ထိုင်းနိုင်ငံဟာသူတို့အကျိုးစီးပွားအတွက်သော်လည်းကောင်းနောက်တစ်ခါစာနာစိတ်နဲ့ပေါ့လေ moral responsibility ရသော်လည်းကောင်းဒီဟာကိုပူပြီးထိတိယောက်ယောက်ပါဝင်ဆောင်ရွက်ဖို့မသင့်ဘူးလားအဲ့လိုပါဝင်ဆောင်ရွက်သင့်တယ်လို့ကသူတို့မခံကြဘူးလားခင်ဗျာမယူဆရဘူးလား
ဟုတ်ကဲ့ခင်ဗျာဟိုတခုရှိတာတော့ဟိုချင်းကပ်ပုံကတော့တော်တော်ကွာမယ်လို့ထင်ပါတယ်ဟိုအရင်ကာလတွေကအရင်ဆစ်ဆိုးရကာလတွေမှာကိုကျွန်တော်တို့ constructive engagement ပေါ့ထိုင်းစိုးရရဲ့သဘောအပြုသဘောဆောင်တဲ့ဆက်ဆံရေးထားမယ်ဒီမြန်မာအစ်စိုးရကိုနားချသွားမယ်ဆိုတဲ့အားမျိုးဒါပြီးခဲ့တဲ့ကာလတွေမှာလည်းဖြစ်ဆုံးခဲ့ပါတယ်ဆိုတော့အခုကာလမှာလည်းကြည့်မယ်ဆိုရင်ထိုင်းစိုးရရဲ့သဘောထားကကျွန်တော်ထင်တဲ့အဲ့လိုပဲအပြုသဘောဆက်ဆံရေးဆိုတဲ့သဘောမျိုးကိုသူတို့ဆွေးနွေးတာတွေ့ရတယ်ထိုင်းကသူ့ရဲ့ဘဝပြီးအချိန်တွေရကျွန်တော်ထင်တဲ့ကျွန်တော်တို့နဲ့ဆက်ဆံရေးမှာဒီလိုအပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးကိုသူရွေးတယ်လို့ထင်ပါတယ်။ဒါအခုကျွန်တော်တို့အတီမပြုတ်နိုင်တဲ့သတင်းတွေရလဲဒီထိုင်းနန်းတော်ဘက်ကပေါ့သူတို့ကဒီထိုင်းဘူချုပ်ကြီးတွေကိုမြန်မာဘူချုပ်ကြီးတွေနဲ့နှိစအောင်လုပ်ပြီးနားချဖို့ဆိုတဲ့အမျိုးတွေဆိုတော့ဒါတွေဆွေးနွေးနေကြတယ်လို့ကြားပါတယ်။ဆိုတော့အဲ့တော့အနေအထားမှာတော့ကျွန်တော်ထင်တယ်ထိုင်းရဲ့ပုံစံကတော့ဒီနားချမယ်အပြုသဘောဆက်ဆံမယ်ဒီလိုပဲသွားမယ်လို့ထင်ပါတယ်ခင်ဗျ။
ကျွန်တော်တို့ကတလောတုန်းကလည်းပွန်ပီမိုကန်စတန်ရက်ဆိုတဲ့အမျိုးသမီးကိုမြန်မာပြည်ဆိုင်ရာအထုသံတမန်ဖြစ်ခန့်အလိုက်ကြတွေ့ရပါတယ်အဲ့ဒါကဘာရွေချက်လဲဘလောက်များထူးခြားလာနိုင်လဲဆိုတော့ပြောပါအောင်ခင်ဗျာ
ရွေချက်ကတော့မြန်မာပြည်နဲ့ပတ်သက်လို့မဟာဗျူဟာအချမ်းမကြီးနိုင်ငံကပွဲလမ်းနေရှိရင်ပို့ပြီးတော့ဆွေးနွေးညှိနှိုင်းနိုင်မှုဆိုတဲ့သဘောမျိုးတွေပေါ့လေဆိုတော့တချို့ကြည့်လိုက်လို့ရှိရင်အလေးတော်ထားတယ်ဒါပေမဲ့သူတို့ရဲ့ချင်းကပုံကသူများနဲ့ဒီကဘာသူမဖြစ်အပ်ပြီးနေပါလိမ့်မဟုတ်ဘူးအပြုသဘောနဲ့အနာချမယ်ဆိုတဲ့သဘောမျိုးပုံများပါတယ
်ဟုတ်ကဲ့ကျွန်တော်လည်းမေးချင်ပါတယ်အဲ့ဒီတော့လာအလာကိုကြည့်ရတာပေါ့အဲ့ဒီကမပြောခင်မှာသူကသူတို့ရဲ့ချင်းကကျင်တဲ့ပုံကအာဆီယံကချက်မှတ်ထားတဲ့မူတဲ့ပို့ပြီးတော့ထူးခြားနေလို့တနိုင်ငံချင်းချင်းကကျင်လို့ဒါ bilateral လုပ်ချင်လို့များဒီလိုခံရလားအာဆီယံမူနဲ့ဘာများကွဲလွဲနိုင်ပြည်အာဆီယံတစ်ခုလုံးကချက်မှတ်ထားတဲ့မူငါးချက်နဲ့ဘာများကွဲလွဲနိုင်ပြည်ခင်ဗျာဒီမှာ
ဟုတ်ကဲ့ဟိုအာဆီယံရဲ့မူကတော့ဒီအာဆီယံထိပ်ပြီးခေါင်းဆောင်တွေကြားထဲမှာကြည်လည်ပြီးတော့ချမှတ်ထားတဲ့သဘောပေါ့နော်ဆိုတော့အဲ့ဒီကာလမှာလည်းကျွန်တော်တို့သိရသလောက်ဆိုရင်အချို့နိုင်ငံတွေကတော့သဘောထားပြင်းထန်ပြီးတော့ဝေဖန်နေတဲ့ဟာတွေရှိပါတယ်အထူးသဖြင့်အင်ဒိုနီးရှားတို့မလေးရှားတို့ပေါ့နော်ဆိုတော့နောက်တစ်ခုကကျတော့ပြောပြောပြောင်းပြောင်းလုပ်ပါဆိုရဲအုပ်စုလည်းရှိပါတယ်အထူးသဖြင့်ဗီယက်နမ်ကမ်ဘောဒီးယားအခုထိုင်းတို့လည်းပါတယ်ပေါ့နော်ဆိုတော့အဲ့တော့အရင်အချိန်ကဟိုဒီလိုမျိုးသဘောထားကွဲပြင်မဲ့လည်းနောက်ပိတ်ဆုံးတော့ကျွန်တော်တို့ဘာကောင်းလဲ consensus ပေါ့နော်အားလုံးကြည်လည်တဲ့ငါးချက်ဆိုတာချလိုက်တဲ့သဘောပါဆိုတော့အဲ့တော့အခုနေထားမှာတော့ကျွန်တော်ထင်တာတော့ထိုင်းကတော့သူ့ရဲ့နိုင်ငံဂျိုးစီဘွားနောက်တစ်ခုကသူ့ရဲ့ထူးခြားချက်ပေါ့နော်ဆိုတော့အဲ့ညီချင်းဖြစ်တာလည်းပါတယ်အဲ့ဒီအတွက်ကြောင့်သူ့ရဲ့မူဝါဒကတတိပုံတော့သွားမယ်လို့ထင်ပါတယ
်တစ်ခုကအဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အာဆီယံမှာလည်းပဲကွဲလွဲနေကြတာပေါ့ဆိုတော့အခုထိုင်းကလည်းပဲချင်းကပ်လာတယ်ဆိုတော့အာဆီယံတွင်းရဲ့သဘောထားကြတော့ကွဲလွဲမှုကပိုပြီးနှဆိုင်သွားမလားဆိုတော့အာဆီယံရဲ့တစ်ခုလုံးအနေနဲ့မြန်မာနိုင်ငံကိုတွန်းတဲ့တွန်းအားကရောထိရောက်မှုရှိနေကြလားပိုပြီးဖျော်ဖျဲဖြစ်နေကြလားဘယ်လိုတွေ့ပါလဲတော့ကျွန်တော
်ဟုတ်ကဲ့ဟိုတစ်ခုတော့ရှိတာပေါ့ဟိုကျွန်တော်တို့ပြောနေကြတာအာဆီယံ never united ဆိုတာမျိုးလေအာဆီယံကဘယ်သောအခါမှဟိုတပန်နဲ့ထွက်ဖို့ခက်တဲ့ဟိုဒီအစုဝေးမျိုးဖြစ်ပါတယ်ရောအဲ့တော့ဒီမြန်မာပြည်ရေးမှလုံးကြမယ်ဆိုတဲ့အခါကျတော့လေအခုလက်ရှိချိန်မှာတော့အစဲကြဒီ chairman ဖြစ်တဲ့ကမ်ဘောဒီးယားရဲ့သက်တမ်းကလည်းတဖြည်းဖြည်းနဲ့ရွေ့လာလိုက်တာကနှစ်ဝက်ကြိုးတော့မယ့်အနေထားဖြစ်ပါတယ်ဆိုတော့ဒီစမှာဆိုရင်တော့ကျွန်တော်အင်ဒိုနီးရှားဥဆောင်မှုဘက်ကိုပြောင်းပြရတော့မယ့်အနေထားပေါ့အဲ့တော့ကျွန်တော်ထင်တာချင်းကပ်ပုံတွေကတော့မတူဘူးမတူတဲ့အတွက်ကြောင့်လည်းကျွန်တော်ထင်တယ်အကျိုးသက်ရောက်မှုနည်းနိုင်တယ်လို့ထင်ပါတယ
်နောက်တစ်ခုကအင်ဒိုနီးရှားအဲ့ဒါကိုလည်းဆက်တဲ့မှာမိလိုက်ချင်ပါတယ်အင်ဒိုနီးရှားလက်ကိုပြောင်းနိုင်ရောသဘောထားတစ်မျိုးပြောင်းသွားနိုင်သလားပို့ပြီးတော့များအဲ့မြန်မာနိုင်ငံကို PRP ရဲ့ဘက်ကပို့ပြီးအလေးသာသွားနိုင်သလားလဲကျွန်တော်တွေ့ပါတယ်အခုတောက်လျှောက်ကဘရူနိုင်းတိုင်းဘရူနိုင်းလက်ထက်မှာတော့မဆိုးခဲ့သေးဘူးပေါ့လေဒါပေမဲ့ကမ်ဘောဒီးယားလက်ထက်မှာတော့ပို့ပြီးတော့လူတွေတော့အားမရဘူးပေါ့လေပြောစရာဝေဖန်စရာတွေပိုဖြစ်လာတယ်ထင်ပါတယ်ဆိုတော့အင်ဒိုနီးရှားခေါင်းဆောင်မှုလက်ထက်ကိုရောက်သွားရင်ထမဟောအာဆီယံရဲ့သဘောထားပို့ပြီးတင်းမာနိုင်စရာရှိပါသလားဒီ consensus နဲ့ဒီတိုင်းပဲသွားမှာလားအဲ့ဒါလည်းတစ်ချက်တော့ကြည့်ပါဦး
ဟုတ်ကဲ့ဒီအင်ဒိုနီးရှားနိုင်ငံကသင်္ကန်းအုပ်စုတွေနဲ့ကျွန်တော်တို့ကိုစကားပြောနေရတာရှိပါတယ်။ရှိတော့သူတို့ရဲ့အနေအထားမှာလည်းအခုကဘာဖြစ်လာလဲဆိုတော့လက်တွေ့ကြကြစဉ်းစားလာတဲ့အနေအထားမျိုးရှိလာတယ်။သူတို့လည်းစိုးရင်လာတယ်။ဆိုလိုတဲ့သဘောကတော့အခုမြန်မာပြည်ရေးမှာကမ်ဘောဒီးယားကစူပါဆိုခြေခံ100ချောက်ရမယ်ဆိုရင်အကျယ်၍ကမ်ဘောဒီးယားကခြေခံ30ချောက်ခဲ့တယ်ဆိုရင်အင်ဒိုနီးရှားလက်ထက်ရောက်ရင်သူက30ရတယ်စားပြီးတော့ရှောက်ရုံပေါ့နော်အဲ့လိုမဟုတ်ဘဲနဲ့ကမ်ဘောဒီးယားကရှောက်ခါတာဇလမ်းမှမရှိဘူးဆိုရင်သူတို့လက်ထက်ကို01နဲ့စပြီးတော့လှမ်းမဲ့နေထားလို့လေဒါအင်ဒိုနီးရှားဘက်ကစိုးရိမ်ပူပန်လာတဲ့နေထားလေကျွန်တော်တွေ့ပါလေ
အဲ့ဒီတော့အင်ဒိုနီးရှားလက်ထက်မှာကျတော့အာဆီယံကိုပို့ပြီးတော့တွန်းပြီးတော့စီယုံခေါ်ဆောင်ပြီးတော့တစ်စီးလုံးနဲ့ PRP နိုင်တဲ့အခြေအနေရောက်လာနိုင်ပွဲရှိပါသလားအဲ့ဒီတော့
ကျွန်တော်တော့အဲ့လိုမယူဆဘူးခင်ဗျာဆိုတော့တခုကတော့အခုထိုင်းတို့ချင်းကပ်တဲ့ကမ်ဘောဒီးယားတို့ပေါ့သူတို့က engagement policy ပေါ့နော်အပြုသဘောဆက်ဆံရေးနဲ့သွားကြတယ်ဆိုတော့ဒါပေမဲ့လည်းအပြုသဘောနဲ့သွားပြီးတော့မလုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဟိုအချို့တော်သဘောမျိုးဖြစ်သွားနိုင်ပါတယ်တခက်ဘက်ကလည်းကျွန်တော်တို့ sanction ပေးမယ်ဖိအားပေးမယ်ဆိုတဲ့အုပ်စုတွေရှိတာပေါ့အထူးသဖြင့်ဒီ American ဘာဝင်နောက်နိုင်ငံတွေကဥဆောင်တာဆိုတော့ဒါပေမဲ့လည်းဒီနိုင်ငံတွေရတဲ့မှာကျွန်တော်တို့မြင်တာကဒီ collective action ပေါ့နော်ပူးပေါင်းဆောင်ရွက်ပြဿနာမြင်ပါတယ်ဆိုတော့အဲ့လိုဖြစ်တဲ့အခါကျတော့ပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုရင်လည်းဒီ sanction ဖိအားပေးရတာကပြဿနာတော်တော်ရှိတယ်လို့ထင်တယ်ဟိုအလုံးမဖြစ်နိုင်ဘူးပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်မြင်တာကျွန်တော်တို့နိုင်ငံရဲ့ ဟို special envoy နေခန့်ထားကြတာတွေရှိပါတယ်ဆိုတော့ဥပမာအဖြစ်ကျွန်တော်တို့တရုတ်ရှိတယ်ဂျပန်ရှိတယ် UN ကရှိတယ်အခု ASEAN ကရှိတယ်နော် American ကလည်းခန့်မယ်လို့သတင်းတွေကြားတော့ပါဆက်လက်ပြီးဆိုတော့အဲ့လိုမြန်မာပြည်ကြီးလှုပ်ဆောင်တဲ့ဒီအထူးသံတွေကျွန်တော်ထင်တယ်ပူပေါင်းညှိနှိုင်းပြီးတော့မှဟိုဇုံတရားကျူးစိုင်းမှအလုပ်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်
အဲ့တော့နောက်ဆုံးအနေနဲ့တကယ်လို့ဒီအာဆီယံအခုကနိုင်ငံတကာကလည်းပဲအာဆီယံရဲ့မူကိုပဲစီရင်တင်ပြီးတော့ပြောနေကြတယ်ဆိုတော့ဒီမူ၅ချက်နဲ့အလုပ်မဖြစ်ဘူးဆိုရင်နိုင်ငံတကာကဘာများဆက်လုပ်နိုင်မလဲဆိုတာတခုပြောပြပါချင်းတယ်လေကုန်ပြင်းဆိုတော
့ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီတိုင်းကတော့ဟိုရေရှည်ဆွဲသွားမဲ့ပုံစံမျိုးဖြစ်တာပေါ့နော်အခုကျွန်တော်တို့နှစ်နှစ်လောက်ရှိလာပြီကျွန်တော်တို့ရဲ့မူ၅ချက်ပေါ့ခုနသဘောတူတာနဲ့ဟာလည်းအကောင့်တွေခေါ်နိုင်တဲ့အနေအထားမရှိသေးပါဘူး။ဆိုတော့အဲ့တော့အဲ့လိုအနေအထားမှာတော့ကျွန်တော်မြင်တဲ့နိုင်ငံတကာဘက်ကလည်းဟိုလုံနိုင်မဲ့နီလာတော့နည်းပါလေ။ဒါပေမဲ့ခုနပြောသလိုအထူးသံတွေကပူပေါင်းဆောင်ရွက်ကြမယ်။ပူပေါင်းဆောင်ရွက်ပြီးတော့မှဟိုသိချချင်းကတ်ကြမယ်ဆိုတော့ဟိုအလုပ်ဖြစ်နိုင်ကြအကြောင်းရှိတယ်လို့တော့ထင်ပါတယ်ခင်ဗျာ။
လက်ရှိမြန်မာအရေးအခြေအနေကိုကိုအောင်သူငိမ့်နဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ခဲ့တာပါဦးကျော်စံသာပတ်စင်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်ဆက်လက်ပြီးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပါအောင်မယ်ဒီတစ်ပတ်ဆွေးနွေးထားတဲ့အကြောင်းအရာတွေမှာဆိုလို့ရှိရင်ကတော့လူတယောက်မှာကျန်းမာရေးကောင်းမွန်ဖို့ကစီဝန်းမှန်ဖို့အရေးကြီးပါတယ်ဒါကြောင့်မှမိမိမှာဝမ်းချုပ်တတ်သလားမိမိရဲ့စီဝန်းအခြေအနေတွေကိုအမြဲတမ်းစောင့်ကြည့်လေ့လာပြီးသတိထားဖို့လိုအပ်တယ်လို့ကြံပေးထားပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကဆက်လက်ပြောပြပါမယ
်ဒီနေ့မှာပုံမှန်အားဖြင့်ဝမ်းပန်းချိန်သွားဖို့လိုပါတယ်တနေ့တစ်ချိန်ဝမ်းမတော်ဘူးဆိုရင်ဝမ်းချုပ်တယ်လို့ဆိုနိုင်ပါသလားတနေ့တစ်ချိန်ဝမ်းသွားနေရင်ရောဝမ်းမချုပ်ဘူးလို့ဆိုလိုပါသလားဝမ်းချုပ်တယ်ဆိုတာကိုအထိပ္ပယ်ဖွင့်ဆိုရတာဟာတာမန်လူတွေအတွက်တော့လွယ်မယောင်နဲ့ခက်ခဲနေမှာပါဝမ်းချုပ်တယ်ဆိုတာကိုပညာရှင်တွေအနေနဲ့ဘလို့ချက်တွေပေါ်မူတည်ပြီးသတ်မှတ်တယ်ဆိုတာကိုအတိုင်းမခံခွဲစိတ်ထုကူဆရာဝန်ကြီးဖြစ်သူဗမာခဒေါက်တာဦးအေးမွန်ကအခုလို့ရှင်းပြပါတယ
်အသက်ရွယ်လူမျိုးစုသူ့ရဲ့အလေးချက် cultural ပေါ့လေအမှုတည်ပါတယ်နော်ဥပမာကျွန်တော်တို့ဟိုမမလူမျိုးတယောက်နဲ့နော်ဒီနောက်တိုင်းကလူတယောက်နဲ့တတ်မှတ်ချက်မတွေ့ဘူးလေနော်ဘာလို့မတွေ့လဲသူက diet ပါတော့ဟောနော်သူက habit အလေးချင်းနဲ့နော်အဲ့တော့အဓိက diet ကအဓိကပေါ့လေကျွန်တော်မမလူမျိုးတက်ပဲပြောမယ်ကျွန်တော်မမနိုင်ငံမမစားစားနေတယ်မမလူမျိုးတယောက်အတွက်ကတော့အနည်းဆုံးကတော့လေးတစ်ခါသွားတက်ပါတယ်သွားတက်ပါတယ်ပေါ့နော်သူစားတဲ့ဒီသူကပုံမှန်စားလူပေါ့လေနော်ဟိုအချမ်းမိုင်လူတယောက်ပေါ့လေနော်သူကပုံမှန်နဲ့စားနေတယ်တမင်နဲ့စားမယ် breakfast စားမယ်အဲ့လူမျိုးတော့တိတခါတော့သွားတင်တယ်သူစားတဲ့အမောင့်နဲ့မူတည်ပြီးတော့သဘောတရားပေါ့နော်အဲ့တော့တခါတလေချုပ်စာစားလိုက်ရင်တဲတိတခါမသွားတော့ဘူးမကောင်းကြီးစားမိတယ်ဒါဖြစ်သွားနိုင်တယ်နော်တခါတလေကမှနည်းနည်းသီးလို့အသီးနဲ့လေးဟိုနည်းနည်းဒေညင်လို့အစားတောက်များနှိုးတောက်များဆိုရင်တဲနှကားသွင်းဖြစ်ပြသွားပေါ့နော်အဲ့တော့ normal ဆိုတာဘာလဲဆိုတော့ frequency နဲ့ပြောရခက်တယ်အကြမ်းမြင်အားဖြစ်တော့တိတခါသွားတင်တာပေါ့ဒါပေမဲ့ယောဂလို့သတ်မှတ်ဖို့ကြတော့ကျွန်တော်တို့ကဥမာဆေးရလာတယ်ဆိုရင်အဝင်းချုပ်နေလားဆိုလို့ဆေးရတော့ဒီနေ့တဲထက်ကဝင်သွားလားဒီနေ့ဝင်သွားလားโอเคဒါဆိုမချုပ်တော့ဘူးနှစ်ရက်လောက်မသွားဘူးဆိုရင်တော့နည်းနည်းလားချုပ်တယ်သတ်မှတ်လို့ရပါပြီသဘောတရားနော်ဒါကဝင်ချုပ်တယ်ဆိုတော့ frequency စတစ်ခုသတ်မှတ်တာပေါ့တကယ်မှန်တော့ဝင်ချုပ်ခြင်းလို့ပြောမယ်ဆိုရင်တော့ဒီအဲ့ဒီအခြေအနေအတွက်တစ်ခုတည်းမရသေးဘူးနော်အခြေအနေအတွက်ကလည်းခုနပြောလို့အတူပမာလိုမျိုးဆိုရင်နှစ်ရက်မှမတခါမသွားဘူးပေါ့နောက်တိုင်းလူတွေရောတော့အေးမှတခါမသွားဘူးဒါမျိုးပေါ့နော
်ဝမ်းသွားတဲ့အချိန်ကြီးပုံမူတည်ပြီးဝမ်းချုပ်ချုပ်ဆိုတာကိုဆုံးဖြတ်တာဟာပြည့်စုံမှုမရှိဘူးလို့ဆိုရမှာပါဝမ်းရဲ့အပြည့်အစုံအနေထားနဲ့ဝမ်းသွားတဲ့အခါအားစိုက်ဖို့လိုမလို့စတဲ့အချက်တွေကိုလည်းထဲသွင်းသုံးသပ်ဖို့လိုတယ်လို့ဗမာခဒေါက်တာဦးအေးမွန်ကရှင်းပြပါတယ
်နှစ်ချက်ကတော့အချိန်ပြင်းသွားတဲ့ဒီဝမ်းရဲ့အနေထားပေါ့လေနော်တကယ်တော့အင်းအစားနဲ့ပြောမှဆိုတော့ Bristol's 2 ချက်သွားရှိတယ်အရေးကြီးလားပြက်လားမာလားကြောက်လို့ခဲပါလားပေါ့နော်အဲ့တော့ဝမ်းကအတုံးကအရောင်းကိုမာတယ်ခဲတယ်တဲတခါသွားတာပဲအဲ့လိုဖြစ်ရင်လာဝင်ချုပ်တတ်မှတ်တာပေါ့ဒါဒီလိုရေတန်နေနေပြီဒီသဘောတရားပေါ့နော်တဲတခါပဲသွားတာဝင်းရရေဝသွားနေတာဝင်းနေနေကျင်းတာပေါ့နော်ဒီသဘောအဲ့တော့သူသဘောကတော့ဒီကဝင်းပေါ်လို့မူတည်တယ်သုံးချက်ကတော့တဲတခါသွားတယ်ဝင်းရလဲပါတယ်တိတ်တော့ခဲတော့တော့မဟုတ်ဘူးသို့တော်လည်းပဲတားချုပ်နေတားညှင့်နေတော်ခဲရခဲသွားဆိုရင်ဒါဝင်းချုပ်တတ်မှတ်လို့ရပါတယ်သို့သဘောကဝင်းချုပ်တာတတ်မှတ်ခြင်းသည်တကယ်ကတော့ဗာလေ frequency အချိန်နဲ့ဆိုင်နေဝင်းရအနေထားပေါ်လဲ mudi deh, tahu mana balai, tu ye auto move, pelak pemainnya ni ada piu mudi mudi balai. Itu ni mudi biki ramah jenar dek, dijaro, no, sana pi ni pemain, eh mana dia piu ramah, muncul tempat apa tu bor, no, pemalu, cami piu mesu, no, eh, wenter kah doa me, ni allah mau doa ulo muncul piu ramah, no.
วันชดอาหารจะมาอีชุดองยาสูจีเรียมยาสิเรียเพียงในสิ่งลุ่นในมือบัวกุเลที่ไกลสิวาเลยสาดาวเนลิจิเนกูเปียงเลจิอาเพียงวันชดเลทากูย้อนเนียงจูซาวุลูบีสาดาวเนลิทารีเปียงเลลูมาวันชดอาเซปิชินีดีเรสุยเนนาเลตจันเนตุรีเนปยาตาไตเมนเดนเนลูทาราอุเอมงาคุลูจันปีวาเลจามีอะไรที่วันชดอาที่อุลังจังยอมมาพิมพ์มาลงมาเปียจ่ายตัวนะจันรู้สกิจยอมาลูเบตัวเลตัวเลว ทุกอย่างก็ไลฟ์สไตล์เนาะตัวคนเดียวไลฟ์ก็อิมเพคชั่นอะไรเนาะคุณแม่คุณมีดิฉันมาว่าไปแม่โซเชียลไลฟ์ตัวภาษาในไลฟ์มาตัวเราดูขับไปบ่อยอะไรเนาะกูว่ามันติดดูแม่ดูมันติดพอตัวบ่อยแต่ถ้ามาเช็คนี่ไม่ปีนะสิ่งที่ว่าตัวได้เช่นมีอะไรดีไปต่างๆเนาะแต่เนี่ยตัวอะไรดูเว็บตัวอะไรเนี่ยตัวเนาะแต่เรื่องจริงเราว่าโอ้คุณสิบีเนี่ยยกระดับคุณรู้ไหมบุยกระดับคุณลักษณะสูงไหมแต่เรื่องจริงเราพิวพิมพ์จูดาเทน่าบ่เน
ပြီးဆရာကြီးလည်းကုကြပေါ့ဘလို့ပြီးကုပါနော်စီးရည်တောက်လို့ရပါတယ်သို့တော်လည်းပဲဒီကချက်ခုနပြောပါလေဒိုင်ရက်နဲ့ habit ကိုပြင်မှုအေးကြည့်တာပေါ့ဝင်သွားတာကိုမနက်ပိုင်းမှုလေးအချိန်မှန်လေးပြင်မယ်အောင်ဆက်ပြီးဝင်သွားမယ်နော်အိမ်လာနဲ့ထိုင်ပြီးခုနပြောလို့စာဖတ်နေတယ်ဖီဆိုသုံးနေတယ်ဒါအောင်ဆက်အဲ့လိုမဟုတ်ဘူးအောင်ဒါအလုပ်ကိုကြိုးစားလုပ်နေမယ်အချိန်လေးပြင်မယ်မနေမှုလို့ရေမြတ်တောက်မယ်တနေ့ကအရေမြတ်တောက်မယ်ဟင်းသီးရည်တောက်မယ်ကျူးရည်တောက်မယ်အဲ့ lifestyle ကအရေးပါပါတယ်နော်ကျိုးအစ်စတဲ့လုံးမယ်ဒီဘတရားလေးပဲတော့ပါနော်တော့ကိုကိုသိတယ်ဘေဟာစားလိုက်ရင်ငွင်ချုပ်သွားတယ်ဆိုကိုကိုသာရှောင်းမှာပေါ့နော်အဲဘေဟာလေးရပြင်ဝင်နေမှန်စီတာပေါ့ဥမာတရားတိဆိုင်ဝင်မှန်လားနလီဆိုင်ဝင်မှန်လားဒါမျိုးလေးပဲတော့ပါနော်ကိုကောင်နဲ့ကိုရှိပါတယ်တော့ပါနော် juicy လေးနော်ချိုးဆိုလဲတော့ဟိုမင်္ဂလာသီးဟိုဟိုဘာလဲစားရဖြိုးတော့ရင်ဝင်မှန်တယ်ဒါမျိုးလေးပေါ့လေတော်တော်မတူပါရှိပါတယ်ကိုကောင်ကိုကိုအတွက်တင်းနေမှာလေကိုကောင်ရွေးတော့ပါတော့နော်အဲ့မှာမတတော်ဆိုစေကန်းသွားပြမယ်ဆရာဝန်နေနော်GB ဆရာဝန်ကြီးပါကြမ်းပြီ Prime ဆရာဝန်ကြီးရပါလေခုနပြောတယ် course ကိုရှာပြီးမှာပေါ့သိတယ် course ပေါ့เนาะဒီမှာ DM ရှိတာလားเนาะခါအကျိုးထိတာလားဟုတ်လားဒီဘက်ချင်းဒီ target line နေအားနေနေတာလားဒါမျိုးတွေပေါ့ဘာစိတ်တောင်းနေရလဲဒီစိတ်တွေကြောင်းတဲ့သူစီမေးပေါ့เนาะအဲ့ဒါပြင် low line ဝင်ပြောစိတ်တွေပြီးမှာပေါ့ဒီနေ့မှာဝင်ပြောစိတ်တွေပြီးတဲ့ခါမှာတော့အကြိုက်တမျိုးလေးကိုအကြိုက်မပြီးနဲ့လှည့်ရေးပြီးနေမှာပေါင်းပြီးမှာသူဒီဘော့တရားပေါ့အတိုးလျှော့လို့မှာပေါ့เนาะတကူလေးကိုတောင်းနေမှာဆိုတော့ပြီးဒိုးစာများများများများလာတော့ကျန်ဘာမှမကုနိုင်တော့သူပေါ့လေအဲ့ဒါကျွန်တော်တို့အကြီးမားခွဲရဆဲရလေးဖြစ်တတ်တယ်သူဘော့တရားပေါ့เนาะအဲ့ဒီဈာရမှာမှာအဓိကပါလေအဓိကသူ့ရဲ့ communication တွေဖြစ်တတ်တယ်နော်ကိုယ့်အောက်ကဲဟိုကိုယ့်ကကုနေတာလေဖြစ်ဖြစ်နော်အနည်းငယ်စက္ကန့်ကုဖြစ်စေသူတို့လည်းဝင်သွားရင်သွေးပါလာတယ်အဆိုးကနာလာတယ်နော်အလုံးတကြီးပေါ်လာတယ်ပိန်လာတယ်နော်ပုံပုံဆိုးလာတယ်ဆိုရင်တော့လေကျွန်တော်တို့ဒီအထုကုတွေနဲ့နော်ခွေးဆရာဝန်တွေပြလို့ရတယ်ကုလန်ကျောင်းဆရာဝန်တွေပြလို့ရတယ်ဒါလေးတွေပဲကျွန်တော်ပြခြင်းအဖြစ်ယောဂကြီးမှမဖြစ်ခင်ကြိုသိနေတာပေါ့အဲဆိုရင်ကုလိုကောင်းတယ်နော်ကိုပို့လို့အသက်ရှိတာပေါ့နော်အဲ့လိုပဲကျွန်တော်ချန်ပြပြသေးတယ်
မိမိမှာဝမ်းချုပ်ခြင်းအလေးချင်းရှိမှရှိဆိုတာကိုသိရှိပြီးပြင်ဆင်နိုင်ဖို့အတွက်ဝမ်းချုပ်ခြင်းလက္ခဏာတွေအကြောင်းကိုတည်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်ကတော့
ဒါကတော့ဒေါက်တာတန်းစောတင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာ
ဖီယူရီမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တကူအချိန်မီကြည့်ရှုနားဆင်နိုင်ဖို့VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင်
VOA ရဲ့ဂျာတာပရင်းနဲ့မတပတ်အတန်လွင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အားကစားအစီအစဉ်ကိုတင်ဆက်ပါရမယ်အမေရိကန်ကနေဒါနဲ့မက္ကဆီကိုနိုင်ငံသုံးနိုင်ငံပူးတွဲကျင်းပမယ့်2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုလက်ခံကျင်းပမယ့်မြို့16မြို့ကို FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကရွေးချယ်လိုက်ပါတယ်အဲ့ဒီထဲမှာအဓိကကြတဲ့မြို့ကြီးတွေတော်တော်များများပါခဲ့ပေမဲ့အမေရိကန်နိုင်ငံရဲ့မြို့တော်ဝါရှင်တန် DC ကတော့မပါခဲ့ပါဘူးဒါနဲ့ပတ်သက်ပြီးတော့သဘောထားအမြင်တွေဘာကြောင့်မပါသလဲဆိုတာနဲ့ပတ်သက်ပြီးတော့ဒီတပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကဆွေးနွေးတင်ပြထားပါတယ
်။ American, Canada နဲ့ Mexico သုံးနိုင်ငံပူးတွဲအရှင်ဖြစ်ကျင်းပမယ်2026ကမ္ဘာဖလားဘောလုံးပွဲအတွက်ကျင်းပမယ်မြို့တွေကိုရွေးချယ်လိုက်ပါပြီ။ ဒီကဘာဘောလုံးဖွဲ့ချုပ်က2026ကဘာဖလာဘောလုံးဘွဲအတွက်အဲ့ဒီ၃နိုင်ငံကလူကြီး16မျိုးကိုရွေးချယ်လိုက်တာပါစုစုပေါင်းမျိုး22မျိုးကကဘာဖလာကျင်းပအတွက်ကြိုးပမ်းခဲ့ပြီးတော့အမေရိကန်က17မျိုးမက္ကဆီကိုက3မျိုးနဲ့ကနေဒါက2မျိုးရွေးခံခဲ့ရပါတယ်အမေရိကန်မှာတော့ LA San Francisco Seattle Kansas City Dallas Houston Atlanta Boston Miami New York New Jersey နဲ့ Philadelphia မျိုးတွေမှာကစားမှာဖြစ်ပြီးတော့မက္ကဆီကိုမှာတော့Mexico City, Guadalajara, Monterrey မြို့နဲ့ Canada ဘက်ကတော့ Vancouver နဲ့ Toronto မြို့တွေမှာကစားမှာဖြစ်ပါတယ်။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့အဲ့ဒီမြို့တွေအတွက်ဂုဏ်ယူတယ်ဆိုပြီးတော့ပြောပါတယ
်။ The most competitive process ever for the FIFA World Cup and of course congratulate the 16 cities. I mean we will have the world coming here. ကမ္ဘာ
ဘောလုံးဘွဲ့အတွက်ကတော့ဒါကပြိုင်ဆိုင်မှုအများဆုံးလုပ်ငန်းစဉ်ဖြစ်ပြီးအရွေးခံရတဲ့မြို့အတွက်ဂုဏ်ယူပါတယ်။တကဘာလုံးကဒီကိုလာကြမှာဖြစ်ပြီးတော့အရန်ကိုစိတ်လှုပ်ရှားစရာကောင်းတဲ့ပွဲဖြစ်မှာပါကျွန်တော်ပြောသလိုပါပဲဒါကကဘာပေါ်မှာအကြီးကျယ်ခမ်းနားဆုံးပွဲဖြစ်မှာပ
ါ New York New Jersey နဲ့ LA စတဲ့အရွေးခံရတဲ့မြို့တွေကမြို့ကန်တွေနဲ့တာဝန်ရှိသူတွေကတော့ကဘာဖလားကိုသူတို့မြို့မှာကျင်းပမှာဖြစ်တဲ့အတွက်ပျော်ရွှင်စွာနဲ့အပွဲခံနေကြပါတယ် New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Phil Murphy ကတော
့ In as much as we want the early gamesThere's one game we want. We want the last game.
ကျွန်တော်တို့အနေနဲ့အစောပိုင်းပွဲတွေမှာဒီမှာကစားနိုင်သလောက်ကစားစေချင်သလိုလိုချင်ဆုံးပွဲတစ်ပွဲကိုပြောပါဆိုရင်တော့နောက်ဆုံးပွဲကိုလိုချင်ပါတယ်။နောက်ဆုံး final ပါ။ကမ္ဘာဖလားကိုကျွန်တော်တို့ရဲ့ဒီ MetLife ဝင်းကြီးမှာကင်မြောက်စေချင်ပါတယ်။ကမ္ဘာဖလားကိုဒီမှာမကစားဖို့ဆိုတာဘယ်လိုဖြစ်နိုင်မှာလဲ။နယူးယောက်မြို့ကြီးရဲ့ Liberty ရုပ်ထုကြီးရဲ့Alice Jones ရဲ့ကိုကြည့်လိုက်ပါဒါတွေကမတူကွဲပြားမှုတွေရွှေပြောင်းအခြေချသူတွေရဲ့မူလစနစ်တွေနဲ့ဘောလုံးဆိုတာကိုပေါ်ပြနေတဲ့အတွက်ကမ္ဘာဖလားကိုဒီမှာမကစားလို့မဖြစ်ပါဘူ
းရွေးခံရတဲ့မြို့တွေကတော့ Washington DC, Baltimore, Denver, Nashville, Cincinnati, Orlando နဲ့ Canada က Edmonton မြို့တွေပဲဖြစ်ပါတယ်အဲ့ဒီမှာ American ရဲ့မြို့တော် Washington DC ရွေးမခံရတဲ့ဘောမှာအတော်များများကတော့အံ့အားသင့်နေကြပြီးတော့မြို့တော်ဖြစ်တဲ့ Washington DC ကိုရွေးချယ်သင့်တယ်လို့ယူဆကြသူတွေလည်းအများအပြားရှိနေကြပါတယ်။ကမ္ဘာဖလားကျင်းပမဲ့မြို့တွေထဲမှာဝါရှင်တန်ကိုအရေးမခံရတဲ့ပတ်သက်ပြီးတော့ဝါရှင်တန် DC မြို့တော်တစ်ဝိုက်မှာနေထိုင်တဲ့မြန်မာလူရင်းကိုသမားဟောင်းကိုရင်ထွေးကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
။ကျွန်တော်94တုန်းကဒီနိုင်ငံရောက်နေပါပြီ။ဒါပေမဲ့ရောက်ခါကဆိုတော့မလဲမဝဲမတော်တဲ့မလတ်တဲ့ဆိုတော့ကျွန်တော်တို့ TV ကကြည့်ရတယ်။အခုချိန်တော့ကျွန်တော်တို့2026လုပ်မယ်ဆိုတော့ပြီးတော့အာဝန်တာနော်အမေရိကန်နိုင်ငံနဲ့ပါတယ်။တွတ်ကြည့်မယ်ဆိုပေမဲ့လေကျွန်တော်တို့ Washington DC အပါခဲ့ဘူး။ဒါပေမဲ့ကျွန်တော်တို့ကမ္ဘာဖလားဝဲဆိုတာကြည့်ရခဲ့ပါတယ်။ဒါကြောင့်မို့ဒီတစ်ခေါက်တော့ဘယ်နေရာမှာရောက်တဲ့နေရာမှာတွတ်ကြည့်မယ်ဆိုပြီးစိတ်ကတော့ဆုံးဖြတ်တယ်။ကိုတည်တဲ့လောက်ကတော့ကျွန်တော်တို့တည်တဲ့လောက်ကတော့ New York တို့ Philadelphia တို့ပါတယ်။ Philadelphia ဆိုလည်းသွားရင်နှစ်နာရီလောက်ပဲကြာတယ်။ New York ကလည်းသွားရင်၄နာရီလောက်ပဲကြာတယ်။အဲ့တော့တွေ့တော့ဒီတစ်ခေါက်တော့သွားကြည့်မယ်လို့စိတ်ကဆုံးဖြတ်ထားပါတယ်ခင်ဗျာဒါပဲဖြစ်စီကျင်တာပါဗျာ Washington DC မှာဖြစ်စီကျင်တာပါဗျာ Washington မှာ DC မှာဖြစ်တဲ့ခါကျတော့ကျွန်တော်တို့သွားကြည့်ရတယ်ပို့ဖို့လွယ်ကူတယ်ပေါ့ဗျာအဲ့ဒါလို့မတူခံစားရပါတယ်ခင်ဗျာ
Washington DC မှာဘာကြောင့်ကျင်းပတဲ့လို့မြင်လဲ
Washington DC ဆိုတာအမေရိကန်နိုင်ငံရဲ့မြို့တော်ပဲလေမြို့တော်ကြီးတစ်ခုမှာလာပြီးတော့ဖြစ်စီကျင်တာကျွန်တော်အဲဒီစီမနေခဲ့တဲ့သူဆိုတော့ဒီနိုင်ငံမှာဒီနိုင်ငံဒီမြို့တော်မှာလုပ်ရင်တော့ကျွန်တော်တို့ကဒီမြို့မှာနေတဲ့အတွက်ဖြစ်စီကျင်တဲ့ဆန္ဒပါဒါပေမဲ့လည်းဒီပြင် state တွေမှာတုတ်တယ်ကျွန်တော်တို့ကသွားကြည့်ဖို့တော့စိတ်ကူးထားပြီးသားပါဆုံနဲ့ဆုံဖြတ်ထားပြီးသားပါခင်ဗျာ
Washington DC ကအစောပိုင်းမှာကမ္ဘာဖလားကိုကုဘာသာကိုကျင်းပခွင့်ရဖို့အတွက်ရှောက်ခဲ့ပေမဲ့နောက်ပိုင်းမှာတော့ Baltimore မြို့နဲ့ပေါင်းပြီးတော့ကျင်းပဖို့အကြံပေးခဲ့တာပါအမေရိကန်ကိုယ်စားလှယ်ကမ္ဘာဖလားမှာတုန်းကတော့ Washington က RFK ဘောလုံးဂွင်းကြီးမှာကစားခဲ့ပေမဲ့အခုအခါမှာတော့အဲ့ဒီကွင်းကဖြိုးဖို့အတွက်လုပ်နေတာကြောင့်ဒီတစ်ချိန်မှာတော့ Maryland နဲ့ Washington DC ဆက်မှာရှိတဲ့ FedEx ကွင်းကြီးမှာကစားဖို့အဆိုပြုခဲ့တာပါဒါပေမဲ့ FedEx ကွင်းဟာလည်းကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မပြေသလို Washington မြို့ထဲက DC United ရဲ့ Audi ဘောလုံးကွင်းကလည်းလူ1000ပဲဆက်လာကြောင့်ကမ္ဘာဖလားကျင်းပဖို့မဖြစ်နိုင်ပဲ Baltimore နဲ့ Washington နှစ်မြို့ပေါင်းပြီးကျင်းပဖို့နောက်ပိုင်းမှာလှုပ်ခဲ့ကြပါတယ်ဘော်ဒီမိုးမျိုးကအသစ်ပြန်လည်မွမ်းမံတီးဆောက်ထားတဲ့ MND ဘန်ရဲ့ဘောလုံးကွင်းမှာပွဲကိုကစားပြီးတော့အော်ရှင်နန်ကမျိုးသားရေပြင်နဲ့ရှောက်မှာပရိသတ်တွေနဲ့ကမ္ဘာဖလားပွဲကိုဆင်နွှဲဖို့အတွက်ဒီမျိုးနှမျိုးကတာဝန်ရှိသူတွေစီစဉ်ခဲ့တာဖြစ်ပါတယ်။အောက်သားဝေဖန်သူတွေနဲ့30သူတွေကတော့ဝါရှင်တန်တဝိုက်ကဘောလုံးကွင်းတွေဟာကမ္ဘာဖလားကျင်းပဖို့အတွက်ထိတ်တန့်အဆင်မဟုတ်တာကြောင့်ရွေးမခံရတာလို့သုံးသပ်ကြပါတယ်။အမေရိကန်ဟာ1994မှာကမ္ဘာဖလားကိုအင်ရှင်ဖြစ်တဲ့ချိန်ကျင်းပဘူးတာကြောင့်အခုတစ်ချိန်သုံးနိုင်ငံပူးတွဲကျင်းပခွင့်ရတာကတော့သူ့အတွက်
အင်ရှင်ဖြစ်ခွင့်ရတာဒုတိယအကြိမ်လို့ဆိုရမှာဖြစ်ပါတယ်။1994ခုနှစ်ကမ္ဘာဖလားတုန်းကတော့အမေရိကန်တဝန်းကမြို့ကြီး၉မြို့မှာကျင်းပခဲ့ပြီးတော့အခုတစ်ချိန်မှာတော့အဲ့မြို့ကြီး၉မြို့တွေက LA San Francisco New York New Jersey Dallas နဲ့ Boston မြို့တွေပဲပြန်ပြီးတော့ပါလာခဲ့တာဖြစ်ပါတယ်။ဘောဖလာကျင်းပမယ့်မြို့တွေကိုရွေးချယ်လိုက်ပြီးမယ်လေဖွင့်ပွဲနဲ့နောက်ဆုံးဖိုင်နယ်ကိုတော့ဘယ်မှာကျင်းပမယ်ဆိုတာတော့မရွေးချယ်ရသေးပဲအဲ့အတွက်လည်းသင်္ချာဆူနေနေပြီးတော့အချိန်ယူဆုံးဖြတ်သွားမှာဖြစ်တယ်လို့မစ္စတာအင်ဖန်တီနိုကပြောပါတယ်ဒါပြင်မစ္စတာအင်ဖန်တီနိုကတော့ဘောလုံးဟာအဲ့ဒီ2026ခုနှစ်ကြာရင်အမေရိကန်ကအားကစားတွေမှာထိတ်ဆုံးကိုရောက်နေမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် And at the same time let me share a secret with you two guys and everyone hereby 2026
ဒီမှာရှိတဲ့သူတွေအားလုံးကိုလျှို့ဝှက်ချက်တစ်ခုကျွန်တော်ပြောပြပါမယ်အဲ့ဒါကဘာလဲဆိုတော့လာမယ့်2026ခုနှစ်မှာဘောလုံးဟာအမေရိကန်မှာနံပါတ်1ထိပ်ဆုံးအားကစားဖြစ်လာပါလိမ့်မယ်အဲ့ဒါကျွန်တော်ပြောရပါတယ
်2026ကမ္ဘာဖလားဘောလုံးပွဲကတော့၃နိုင်ငံပူးတွဲပြီးအရှင်ဖြစ်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပွဲဖြစ်တယ်လို့အသေးရင်အတွက်ကိုလည်းလက်ရှိရှိနေတဲ့32သင်းကနေ48သင်းအထိတိုးချဲ့သွားမယ့်ပထမဆုံးကမ္ဘာဖလားနဲ့ဖြစ်ပါတယ်
ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အားကစားအစီအစဉ်ကိုနောက်တော့တင်ဆက်ရတာပါ2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲအမေရိကန်ပြည်ထောင်စုမှကျင်းပမယ့်အခြေအနေတွေနဲ့ပတ်သက်ပြီးစူးစီးတင်ပြသွားတာဖြစ်ပါတယ် VOA ရဲ့ကြာသာပတင်းနဲ့မနက်ဘက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနောက်တော့တင်ဆက်ရတာပါအခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုအောင်လွင်ဦးကပြောပြပါမယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံရှိတောင်ပိုင်းမှာအင်အားပြင်းငလျင်လုကတ်မှုကြောင့်လူပေါင်းတစ်ထောင်ကျော်သေဆုံးပြီးရာနှက်ချေထိခိုက်ဒဏ်ရာရတဲ့အကြောင်းတာလီဘန်အာဏာပိုင်ကပြောပါရယ်ဗိုလ်ထုနေစောပိုင်းကငရင်းညောင်းသေချေထိခိုက်သူရေအတွက်ပိုတိုးလာနိုင်တယ်လို့လည်းကယ်ဆယ်ရေးဝန်ထမ်းတွေကခန့်မှန်းနေကြပါရယ်ပါကစ္စတန်နဲ့နေဆက်နိုင်ငံရှိတောင်ပိုင်းကပက်တီကာနဲ့ခို့စ်ပီနယ်တွေမှာထိခိုက်မှုတွေအများဆုံးဖြစ်တယ်လို့လည်းတာလီဘန်တာဝန်ရှိသူတွေကပြောဆိုကြကြတာပါအင်အား 6.1 ရှိတဲ့ငရင်းဟာခို့စ်ပီနယ်မြို့တော်နဲ့44ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်ခဲ့တာလို့လည်းအမေရိကန်ဘူမိဗေဒတိုင်းတားရေးဌာနကပြောဆိုထားပါတယ်။ယူကရိန်းနိုင်ငံစီဗီယိုဒွန်းညက်ဒေသကိုသိမ်းပိုက်ဖို့ကြိုးပမ်းနေတဲ့ရုရှားတပ်ဖွဲ့တွေဟာအပြင်းထန်ဆက်လက်တိုက်ခတ်နေတဲ့အကြောင်းဗြိတိန်ကာဝေးဝန်ကြီးဌာနကပေါ်ဒူနီကသတင်းထုတ်ပြန်ပါတယ်။ဒွန်ဘက်ဒေသမှာရုရှားကအရင်တပ်ဖွဲ့တွေအမြောက်အများချထားဖို့ကြိုးပမ်းနိုင်တယ်လို့လည်းကြေညာချက်မှာဖော်ပြထားတာပါ။ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီကတော့အရှေ့ပိုင်းလူဝန့်ဒေသကစီရေးချင်တွေဟာခက်ခဲကြမ်းတမ်းတဲ့အကြောင်းနဲ့ကျူးကျော်သူရုရှားတပ်တွေကတုံ့ပြန်ဖိအားပေးတာခံရတဲ့အကြောင်းဗီဒီယိုမင်းကမှပြောဆိုထားပါတယ်။ယူကရိန်းတပ်ပုံဆရာလည်းဖြစ်မှတ်တမ်းရုပ်ရှင်ထုတ်လုပ်သူလည်းဖြစ်တဲ့မတ်စ်လီဗင်နဲ့သူ့ကိုလုံခြုံရေးယူပေးတဲ့တပ်သားတယောက်ကိုရုရှားတပ်ဖွဲ့တွေကတပ်ဖြတ်ခဲ့တဲ့အကြောင်းနယ်စည်းမခြားသတင်းတော်များအဖွဲ့ RSF ကပြောဆိုလိုက်ပါတယ်။ယူကရိန်းမြို့တော်ခီဖနီမှာပျောက်သွားတဲ့အဝေးထိန်းဒရုန်းကင်မရာကိုလိုက်ရှာတဲ့အချိန်မှလှထဲမှာအသက်ခံရတာဖြစ်တဲ့အကြောင်းဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးခဲ့တဲ့ပြင်သစ်ခြေဆိုင် RSF ဖွဲ့ရဲ့အစီရင်ခံစာကဖော်ပြခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂ EU ရဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးအတွင်းယူကရိန်းနိုင်ငံကိုဖွဲ့ဝင်ဖြစ်လက်ခံရေးကိစ္စကအဓိကဦးစားပေးဆွေးနွေးဖို့ရှိနေပါတယ်။ EU ဖွဲ့ဝင်ဖြစ်ရေးယူကရိန်းရဲ့ရှောက်ထားမှုကိုလက်ခံလိုက်မယ်လို့ယုံကြည်ထားတဲ့အကြောင်းလဲဥရောပကောင်စီရဲ့အလဲကျဥက္ကဋ္ဌပြည်ထောင်နိုင်ငံကပြောဆိုထားပါတယ်။ယူကရိန်းဖြစ်မော်ဒိုဗာနဲ့ဂျော်ဂျီယာနိုင်ငံတွေရဲ့အဖွဲ့ဝင်ဖြစ်ရှောက်ထားချက်တွေကိုတော့ EU ခေါင်းဆောင်တွေတရားဝင်မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ယူကရိန်းကတော့28နိုင်ငံပါဝင်တဲ့ EU မှာအဖွဲ့ဝင်ဖြစ်အများဆုံးလက်ခံမှုတိုက်တွန်းထားပါတယ
်။သတင်းချင်းချုပ်တွေကိုကိုအောင်လွင်ဦးကပြောပြသွားတာပါခင်ဗျာ။ဒီကနေ့မနက်ပိုင်းတန်လွင်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှုအဖြစ်နဲ့ကတော့ကိုရဲမောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေအဖြစ်နဲ့ကတော့ဂျင်မီကွတ်နဲ့ဇူပဲအချာရဲတို့ကတာဝန်ယူခဲ့ပါတယ်။ VOA ကိုတရှိနာတော်တာဆင်တဲ့အတွက်မြန်မာပြည်သူဒေသအပေါင်းကိုကျေးဇူးတူတင်ပါတယ်။ကျွန်တော်တို့ရဲ့တန်လွင့်အစီအစဉ်တွေကလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်ကတော့အစီအစဉ်မူဆောင်မှုကြော်ပါခင်ဗျာ။
This program has come to you from the Voice of America, Washington.